Welcome to the Voice of America in Burmese.
တရားချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေတော်ရရှိမြတ်မြတ် VOA American တန်ရဲ့2023ခုနှစ်စက်တင်ဘာ1ရက်စနေနေ့ခင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington ကနေလိုင်းဒိုမီတာ24.51ပြင်ရုပ်သံဖြစ်နေပါ VOA ရဲ့ Facebook YouTube နဲ့ Website စာမျက်နှာတွေကနေဓာတ်ရိုက်တင်ဆက်ပေးနေပါပြီ။ကျွန်တော်ဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုငင်းချမ်းအေးနဲ့ပဲအတူတင်ပြပေးပါမယ်သတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုဓာတ်ခတ်ရေးယူတဲ့အနေနဲ့စင်ကာပူက UOB ဘဏ်ဟာမြန်မာနိုင်ငံကဘဏ်နေနဲ့တောက်ကြာနေကစတင်ပြီးအဆက်အသွယ်ဖြတ်တောက်ထိန်းချုပ်လိုက်ပြီးဖြစ်ပါတယ်ကဘာမျိုးကိုစောင့်ကြောက်ကြဖို့မြန်မာနိုင်ငံကခရီးယန်ကက်သလစ်ဘာသာရေးအကြီးအကဲကာဒီနယ်ချားလ်စ်မောင်ဘိုကတိုက်တွန်းလိုက်ပါတယ်ထိုင်းနိုင်ငံအတွင်းခိုလုံနေတဲ့မြန်မာဒုက္ခသည်တွေအရေးဖြည့်ရှင်းဆောင်ရွက်နိုင်ဖို့လွှတ်တော်မှာဒုက္ခသည်ရေးရာကော်မတီတရဖွဲ့စည်းဖို့ရှေ့သို့ချီပါတီ MFE ပါတီကလွှတ်တော်မှာတင်ပြလိုက်ပါတယ်။အဲဒီလိုမြန်မာနိုင်ငံဆိုင်ရာသတင်းတွေအပြင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုလည်းတင်ပြပေးမှာပါ
။ဟုတ်ကဲ့ပါ။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးမှကြားရမှာတစ်ခုကတော့
ကျွန်တော်တို့ပြည်နယ်ကစီရီရလည်းပြင်ထန်တယ်နောက်ပြီးတော့မှမြို့ကားလည်းအကုန်လုံးပြတ်သွားပြီပေါ့နော်အခုမြက်မြို့ပုံမှန်လက်ပတ်နေတဲ့မြို့တန်လို့လော်လကောတမျိုးပဲကျွန်တော်တို့ပေါ့နော်ကျွန်တော်မြို့တွေကစစ်စုံတွေအကုန်လုံး
ဆက်နာသိမှုကြောင့် KND ဒေသခံ90ရာခိုင်နှုန်းရဲ့လူမှုဘဝတွေပျက်စီးနေတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်အစုံနားဆင်ရပါမယ်နောက်မူဆယ်ဘက်မှာလည်းစစ်ရှောင်တွေနေရာမပြောင်းနိုင်သေးတဲ့အခြေအနေတခါကချင်းပြည်နယ်ရွှေကူဘက်ကစီရီသတင်းစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားဖို့ရှိတယ်လို့နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာတူတာစုံလင် American အခွင့်အစည်းအဝေးကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်။အခုတော့စနေမနေ့ခင်းထိတ်တန်းသတင်းတွေကိုကိုစော်မိုးကျော်နဲ့တူကျွန်တော်ငင်းငယ်ကြီးကပြောပြပေးမှာဖြစ်ပါတယ်ခင
်ဗျာ။မြန်မာအာဏာသိမ်းစစ်ကောင်စီအပေါ်နိုင်ငံတကာရဲ့ငွေကြေးဆန်ရပိတ်ဆို့အရေးယူမှုအစီအစဉ်အရစင်ကာပူက United Overseas Bank UOB ဘဏ်ကမနေ့ကတောက်ကြောင်နေမှာစတင်ပြီးမြန်မာနိုင်ငံကဘဏ်တွေနဲ့အဆက်အသွယ်ဖြတ်တောက်လိုက်ပါတယ်။မြန်မာဘဏ်အကောင့်တွေကနေလာတဲ့ငွေသွင်းငွေထုတ်အားလုံးကိုထိန်းချုပ်ကတ်တက်လိုက်မှာဖြစ်ပြီး Visa card, Master card စတဲ့ကတ်ပြားဘဏ်ကတ်ပြားအသုံးပြုမှုဆိုင်ရာငွေလွှဲငွေသွင်းငွေထုတ်အားလုံးကိုလည်းထိန်းချုပ်ကတ်တက်လိုက်မှာဖြစ်ပါတယ်။ဒီလိုလှုပ်ဆောင်မှုဟာကမ္ဘာအတိုင်းအဝိုင်းကနေမြန်မာအာဏာသိမ်းစစ်ကောင်စီအပေါ်ပိတ်ဆို့အရေးယူမှုတွေတိုးမြင့်လှုပ်ဆောင်လာတာဖြစ်ပါတယ်။UOB ဘဏ်ဟာမြန်မာနိုင်ငံကဘဏ်တွေနဲ့ချိတ်ဆက်လှုပ်ဆောင်နေတဲ့ဘဏ်တစ်ခုလည်းဖြစ်ပါတယ်။အခုလို UOB ဘဏ်ကလှုပ်ဆောင်လိုက်တဲ့အတွက်အခြားနိုင်ငံရခြားဗန်ဒီအနေနဲ့လည်းအလားတူထိန်းချုပ်ပိတ်ဆို့မှုတွေလှုပ်လာနိုင်တယ်လို့လေ့လာသူတွေကပြောဆိုပါတယ်။ကာတင်တက္ကသိုလ်ကလက်ထောက်ပါမခဒေါက်တာဒေါ်ထွေးထွေးသိန်းကတော့မြန်မာစစ်ကောင်စီဟာဒီဗန်ကနေတဆင့်ငွေလွှဲပြီးလက်နက်ဝယ်ယူမှုတွေရှိနေတာဖြစ်တဲ့အတွက်မြန်မာစစ်ကောင်စီအတွက်လက်နက်ဝယ်ဖို့ပုံမခက်ခဲသွားလိမ့်မယ်လို့သုံးသပ်ပြောဆိုပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီဟာအရသားတွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့အတွက်နိုင်ငံတကာကနေပြည်အပပိတ်ဆို့မှုတွေပုံမလှုပ်ဆောင်လာနေတာဖြစ်ပါတယ
်။ဂေယစနစ်မျှတမှုမရှိတာဟာဆင်းရဲတဲ့နိုင်ငံတွေကတန်းနဲ့ချီတဲ့ကလေးငယ်တွေစားမဲ့အစားအစာနဲ့တောက်မဲ့ရေတွေလူယူခံရတဲ့သဘောဖြစ်နေတာကြောင့်သဘောပတ်ဝန်းကျင်ထိမ့်သိမ့်ပြီးဂေယစနစ်မျှတအောင်လုပ်ကြဖို့မြန်မာကက်သလစ်ကာဒီနယ်ယဟန်အမတ်ချားလ်စ်မောင်ဘိုကစက်တင်ဘာ1ရက်နေ့မှာတောင်းဆိုလိုက်ပါတယ်။ရှိလာတဲ့ကက်သလစ်သာသနာပိုင်ပုပ်ဟမ်မင်းကြီးဖရန်စစ်ကကမ္ဘာတဝန်းကကက်သလစ်ဘုရားကျောင်းတွေကိုဒုတိယအကြိမ်မြောက်ပေးဖို့မဲ့လူသားအလုံးနေထိုင်ရာဘုံအိမ်ဖြစ်တဲ့မြေကမ္ဘာကိုစောင့်ရှောက်ဖို့တိုက်တွန်းချက်ပထုတ်ပြန်ပြီးမြန်မာပြည်မှာအသက်84နှစ်ရှိတဲ့ကက်သလစ်ဖုန်းတော်ကြီးကာဒီနယ်ကအခုလိုကာဒီနယ်ဘိုကအခုလိုနှိုးဆော်လိုက်တာပါချမ်းသာတဲ့နိုင်ငံတွေဟာတတိယကမ္ဘာကတယံဇာတ်တွေကိုလူယူနေပြီးဒါဟာတဖြည်းဖြည်းချင်းကျူးလွန်တဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ကြောင်းဖုန်းတော်ကြီးဘိုကအဖြစ်တင်ဝေဖန်လိုက်ပါတယ်ဒါအပြင်လေသမားတွေမျိုးစစ်ဆုံးရှုံးရသလိုတစ်တောတွေမျိုးစီလွာဆုံးရှုံးနေရပြီးစီးရဲတဲ့နိုင်ငံတွေဟာအကြက်တီးနဲ့ရင်ဆိုင်နေရတဲ့အတွက်ဒါဟာကြောက်စရာကောင်းတဲ့မတရားမှုကြီးဖြစ်ကြောင်းလဲထောက်ပြပါတယ်အမိကဘာမြေမှာသဘာဝပတ်ဝန်းကျင်ပြည့်စည်အောင်လုပ်နေတာတွေရက်တက်မှုနဲ့ဒီကဘာမြေဟာလူသားအလုံးကိုချစ်ခင်တဲ့ဘုရားသခင်ကရေဟောစွာပေးအပ်ထားတဲ့ဦးဒီသောမိခင်ဖြစ်တယ်လို့ဖုန်းတော်ကြီးဘိုကသတိပေးပါတယ်မြမကာဒီနယ်ချားလ်စ်ဘိုဟာလက်ရှိမှာအာရှကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ရဲ့အကြီးအကဲဥက္ကဋ္ဌရာထူးကိုထမ်းဆောင်နေတာလဲဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံအနောက်ဘက်ခြမ်းမြန်မာနိုင်ငံနယ်စပ်တစ်လျှောက်မှာရှိတဲ့မဲဟောင်ဆောင်ထက်ကန္တနာဘူရီရတ်ဘူရီခရိုင်တွေအတွင်းယာယီခိုလုံနေတဲ့ဒုက္ခသည်တွေအရေးကိုင်းတွဲဖြေရှင်းဖို့လီလန်အစ်စ်တွေရှာဖွေနိုင်အောင် လွတ်တော်မှာဒုက္ခသည်များဆိုင်ရာကော်မတီခွဲတစ်ခုကိုဖွဲ့စည်းတည်ထောင်ဖို့ရှေ့သို့ချီပါတီ Move Forward ပါတီနဲ့တရားမျှတရေးပါတီ Fair ပါတီတို့ကလွတ်တော်မှာတင်ပြတောင်းဆိုလိုက်ပါတယ်ဒီကိစ္စကိုလွှတ်တော်မှာဆွေးနွေးဖို့နှစ်ပါတီပူးတွဲပြီးဩဂုတ်လ31ရက်နေ့ကတင်သွင်းခဲ့တယ်လို့ MFC ပါတီလွှတ်တော်ကိုယ်စားလှယ်မနုတ်ဂရီပူဝါတို့ကပြောဆိုပါတယ်ဒီလွှတ်တော်ကော်မတီခွဲကိုလူ့အခွင့်အရေးကျွမ်းကျင်သူတူဦးကဦးဆောင်တင်ပြီးဒုက္ခသည်တွေအတွက်အကောင်းဆုံးလှုပ်ဆောင်ပေးနိုင်မယ့်နည်းလမ်းတွေကိုလေ့လာတင်ပြတင်တယ်လို့ MFP Move Forward ပါတီလွှတ်တော်ကိုယ်စားလှယ်မစ္စတာမနုတ်ဘောကပြောဆိုပါတယ်ထိုင်းနိုင်ငံတခြားဒုက္ခသည်9000ကျော်နေထိုင်လျက်ရှိပြီးအဲ့ဒီအထက်ကဒုက္ခသည်အများစုဟာ1985ခုနှစ်လောက်ကတည်းကစတင်နေထိုင်ခဲ့တာဖြစ်တယ်လို့သူကဆက်လက်ပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံဟာနိုင်ငံတကာဒုက္ခသည်များဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးထားတဲ့နိုင်ငံမဟုတ်တဲ့အတွက်ဒုက္ခသည်တွေကိုထိုင်းနိုင်ငံကယာယီခိုးလုံနေထိုင်သူတွေအဖြစ်သာလက်ခံထားတာဖြစ်တယ်လို့လည်း MFP ပါတီလွှတ်တော်ကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်တခြားမြန်မာနိုင်ငံကစစ်ပွဲတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်တွေတိမ့်နဲ့ချီပြီးဒုက္ခသည်စခန်းတွေမှာနှစ်ပေါင်းများစွာနေထိုင်ခဲ့ကြရတာဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ရဲ့ချင်းချောက်မှုတွေမြင့်တက်နေချိန်မှာပဲ American Indonesia နဲ့အခြားနိုင်ငံ၅နိုင်ငံပါဝင်တဲ့ Super Cruiser Sea လို့အမည်ပေးထားတဲ့ဂလုံးအထူးစစ်စင်ရေးပူးတွဲစီးရေးလက်ချက်မှုကို Indonesia နိုင်ငံဂျာဗာမြို့မှာစတင်နေပါတယ
်။ Latihan kali ini akan dilaksanakan selama 14 hari.
ဒီစီးရေးလက်ချက်မှုဟာနှစ်ပတ်ကြာမှဖြစ်ပြီးနိုင်ငံပေါင်း18နိုင်ငံပါဝင်မှာဖြစ်ပါတယ်။နိုင်ငံ6နိုင်ငံစစ်တပ်စီလွတ်ထားပြီး17နိုင်ငံကလေ့လာသူဖြစ်တဲ့အောင်မှာဖြစ်တယ်လို့အင်ဒိုနီးရှားစစ်တပ်အကြီးအကဲရူဒိုမာဂူနိုကပြောသွားတာပါဒီစေးလစ်ချက်မှုကိုအမေရိကန်နဲ့တရုတ်ကြားအပြိုင်ဆိုင်ဖြစ်နေတဲ့တောင်တရုတ်ပင်လယ်တောင်ပိုင်းကျန်းကနတ်တူနာဒေသဝန်းကျင်ရေပြင်အပဝင်နေရာအများပြားမှာလုံနေတာပါအင်ဒိုနီးရှားနဲ့တရုတ်ဟာပုံမှန်ဆိုရင်အပြူသဘောဆောင်တဲ့ဆက်ဆံရေးကိုလိုလားကြပေမဲ့တောင်တရုတ်ပင်လယ်အတွင်းမှာအင်ဒိုနီးရှားရဲ့သီးသန့်စီးပွားရေးဆောင်ရေပိုင်နဲ့ထဲတရုတ်ကကျူးကျော်ဝင်ရောက်လာမှုပေါ်စိုးရိမ်ကြောင်းအင်ဒိုဘက်ကထုတ်ဖော်ပြောဆိုထားပါတယ်ဒီပူးတွဲစေးလစ်ချက်မှုကိုအင်ဒိုနီးရှားနဲ့အမေရိကန်နိုင်ငံက2009ခုနှစ်ထဲကစတင်နေတာပါလွန်ခဲ့တဲ့နှစ်တွေအတွင်းမှာဩစတြေးလျဂျပန်နဲ့စင်ကာပူနိုင်ငံတွေပါထပ်မံထည့်သွင်းခဲ့တာဖြစ်ပါတယ်ဒီနှစ်မှာတော့ဗြိတိန်နဲ့ပြင်သစ်တွေလည်းပါဝင်လာပါတယ်ဒီစီးရေးလေ့ကျင့်မှုကိုဩဂတ်လ31ရက်နေ့ကစတင်ခဲ့တာဖြစ်ပြီးအင်ဒိုနီးရှားပါဝင်နိုင်ငံ9နိုင်ငံစစ်သည်9000ကျော်ပါဝင်ပါတယ်ဒါ့အပြင်ဘရူနိုင်းဘရာဇီးကနေဒါဂျာမနီမလေးရှားဖိလစ်ပင်းတောင်ကိုရီးယားစတဲ့နိုင်ငံတွေပါဝင်နိုင်ငံပေါင်း17နိုင်ငံကလည်းလေ့လာသူဖြစ်ပါဝင်နေတာဖြစ်ပါတယ်ခင်ဗျာ
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့စနေနေ့မနက်ဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆလဗန်ဟာယူကရိန်းအကြမ်းလိုက်စားမှုတိုက်ဖျက်ရေးဘူရိုညွှန်ကြားရေးမှူးစမန်ခရီဗန်နဲ့ခရီဗန်နူဦးဆောင်တဲ့အကြမ်းလိုက်စားမှုတိုက်ဖျက်ရေးဌာနကိုယ်စားလှယ်အဖွဲ့ကိုတောက်ကြနေကလက်ခံတွေ့ဆုံခဲ့တဲ့အကြောင်းသမရအိမ်ဘူရိုတာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုပါတယ်။နှစ်ဖက်တာဝန်ရှိသူတွေကယူကရိန်းရဲ့အကြမ်းလိုက်စားမှုတိုက်ဖျက်ရေးလှုပ်ဆောင်မှုတွေနဲ့တိကျလုတ်ပိုင်ခွင့်ရှိပြီးအရေးကြီးတဲ့အစိုးရဌာနတစ်ခုဖြစ်တဲ့အကြမ်းလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုကောင်းမွန်စွာကာကွယ်ထိန်းသိမ်းစောင့်ရှောက်ထားနိုင်ရေးစတာတွေကိုဆွေးနွေးကြကြပါတယ်။အခုလိုအချိန်မှာပဲယူကရိန်းသမ္မတဗလိုဒီမာဇယ်င်စကီဟာစက်တင်ဘာလအတွင်းနယူးယောက်မြို့ကုလသမဂ္ဂအဆောက်အဦမှာပြုလုပ်မဲ့ယူကရိန်းဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးကိုတက်ရောက်ဖို့မျှော်လင့်ရတယ်လို့ကုလသမဂ္ဂဆိုင်ရာအယ်ဘေးနီးယန်တန်အမတ်ကြီးဖာတီဟူဂျာကတောက်ကြနေတုန်းကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အယ်ဘေးနီးယားဟာစက်တင်ဘာလမှာကုလသမဂ္ဂလုံခြုံရေးကောင်စီအလဲကျဥက္ကဋ္ဌအဖြစ်တာဝန်ယူထားတာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကတော့လာမယ့်တနင်္လာနေ့မှာတူရကီသမ္မတထိုင်ရက်အာဒိုဝါနဲ့တွေ့ဆုံပြီးပင်လယ်နဲ့ဒေသနှံစားသီးနှံတင်ပို့ရေးကိစ္စတွေဆွေးနွေးဖို့ရှိတယ်လို့ရုရှားအစိုးရပြောခွင့်ရှိသူကထုတ်ဖော်ပြောဆိုခဲ့ပါတယ်
။ရှေ့သတင်းပတ်ကုန်မှာကျင်းပမဲ့ G20 ဆက်မှုထိပ်သီးနိုင်ငံ20ခေါင်းဆောင်တွေအစည်းအဝေးရဲ့အပြီးသက်ကြေညာချက်မှာယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးရုရှားရဲ့ရည်တည်ချက်ကိုထည့်သွင်းမဖော်ပြရင်ကန့်ကွက်မှာဖြစ်ကြောင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ပရော့ကတောက်ကြနေ့မှာပြောလိုက်လို့လာမယ့် G20 အစည်းအဝေးမှာနိုင်ငံအလုံးသဘောတူထားတဲ့ကြေညာချက်ဒါမှမဟုတ်တစ်စိတ်တစ်ပိုင်းသာသဘောတူထားတဲ့ထုတ်ကြေညာချက်ကိုထုတ်ပြန်နိုင်မှုရှိနေပါတယ်။ကျွန်တော်တို့ရဲ့ယက်တီချက်ကိုထင်ရချင်းမရှိရင်အဖွဲ့ဝင်အလုံးကိုစားထုတ်ပြန်တဲ့အထွေထွေကြေညာချက်ထွက်လာမှာမဟုတ်ဘူးလို့ Lavrov ကမော်စကိုကထိပ်တန်းတက်ကူဖြစ်တဲ့နိုင်ငံတကာဆက်ဆံရေးအင်စတီကျူမှာကျောင်းသားတွေကိုပြောသွားတာပါ။အ နောက်နိုင်ငံတွေကထိပ်သီးဆွေးနွေးပွဲမှာယူကရိန်းအရေးလေးပေးဆွေးနွေးဖို့ကြံစည်နေပြီးရုရှားကတော့တကိစ္စဆွေးနွေးမှာမဟုတ်ဘူးလို့လက်ဘရော့ကဆိုပါတယ်။ဒါ့အပြင်အနောက်နိုင်ငံတွေကသူတို့အကျိုးစီးပွားကိုရှေ့တန်းတင်နေပြီးနိုင်ငံတကာအဖွဲ့အစည်းတွေရဲ့ယက်တိချက်သဘောတဘာဝကိုထိခိုက်စေတယ်လို့စွပ်စွဲထားပါတယ်။ G20 အစည်းအဝေးမှာဘုံသဘောတူညီမှုမရှိနိုင်ရင်စူဆောင်းစူစီးနှောင်ဖွဲ့မှုမရှိတဲ့ G20 ဥက္ကဋ္ဌထုတ်ပြန်ချက်သာထုတ်ပြန်ဖို့ရုရှားနိုင်ငံရဲ့ဝန်ကြီးကအကြံပြုပါတယ်။တခြားရွေးချယ်စရာတစ်ခုကတော့ G20 နိုင်ငံတွေရဲ့ဆွမ်းဆောင်ရည်နယ်ပယ်တွေအတွက်တိကျတဲ့ဆုံးဖြတ်ချက်တွေကိုအလေးထားတဲ့ထုတ်ပြန်ချက်တစ်ခုကိုချမှတ်ဖို့ဖြစ်ပြီးကျန်တာကတော့နိုင်ငံအသီးသီးကကိုယ့်ရည်တည်ချက်ကိုပြောဖို့ခွင့်ပြုတဲ့နယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးကအကြံပြုထားပါတယ်
။အိန္ဒိယအတိုက်အခံပါတီ26ပါတီဟာလာမယ့်2024ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်မိုဒီနဲ့သူ့ရဲ့ဟိန္ဒူအမျိုးသားရေးပါတီBJP ပါတီတို့ထပ်မံအနိုင်မရရှိအောင်စုစည်းလှုပ်ဆောင်မှုပြီးခဲ့တဲ့တောက်ကြနေ့တုန်းကဆွေးနွေးဆုံးဖြတ်လိုက်ကြပါတယ်။ကွန်ဂရက်ပါတီခေါင်းဆောင်တွေဖြစ်တဲ့ဆိုနီယာဂန်ဒီနဲ့ရာဟုဂန်ဒီတို့ဥဆောင်ပါဝင်ပြီးရှရတ်ပဝါ၊အာဘင်ကာဂျီဝါ၊စစ်ဒရန်ရီချန်စတဲ့ခေါင်းဆောင်တွေအပါအဝင်အခြားအတိုက်အခံအဓိကခေါင်းဆောင်တွေနဲ့နှစ်ရက်ကြာဆွေးနွေးပွဲတစ်ရက်ကိုမွန်ဘိုင်းမြို့မှာပြုလုပ်ခဲ့ပါတယ်။ဒီပါတီတွေဟာဇွန်လတဲတုန်းကအလုံးပါဝင်တဲ့အိန္ဒိယအမျိုးသားဖွံ့ဖြိုးတိုးတက်ရေးမဟာမိတ်အဖွဲ့ INDIA ကိုဖွဲ့စည်းခဲ့ပါတယ်။ကွန်ဂရက်ပါတီဥက္ကဋ္ဌမလဂျန်ခာဂျီကတော့ပြောဆိုရမှာအိန္ဒိယရဲ့ပါတီစုံဒီမိုကရေစီစနစ်နဲ့လူမျိုးဘာသာအဓိကမထားတဲ့စနစ်ကိုဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူအမျိုးသားရေးအစိုးရကတိုက်ခိုက်ဖျက်ဆီးနေတယ်လို့ပြောဆိုပါတယ်။ဒါအပြင်ဝန်ကြီးချုပ်မိုဒီရဲ့အစိုးရဟာတဖြည်းဖြည်းတိုင်းပြည်ကိုအာဏာရှင်စနစ်ထက်တွန်းပို့နေတယ်လို့လည်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒီ26ပါတီတပ်ပေါင်းစုအနေနဲ့လာမယ့်2024ရွေးကောက်ပွဲမှာအချင်းချင်းမဲကွဲပြီးဝန်ကြီးချုပ်မိုဒီနဲ့သူ့ရဲ့ပါတီအနိုင်ရသွားတာမျိုးမဖြစ်အောင်အားလုံးတစုတစည်းတည်းဆိုတဲ့စိတ်ဓာတ်နဲ့လှုပ်ဆောင်ကြဖို့ဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်
။အနောက်အာဖရိကတိုက်ကနိုင်ဂျာနိုင်ငံမှာဇူလိုင်26အာဏာသိမ်းမှုနောက်ဆက်တွဲနေဆက်ပိတ်ဆို့မှုတွေနဲ့လေပိုင်နဲ့ကန့်သတ်ချက်တွေကနေရက်စွန်ခွာရှင်ပြောင်းနေထိုင်သူတိုင်းနဲ့ချီကိုအနေရကြရောက်စေတယ်လို့ကုလသမဂ္ဂရွှေပြောင်းနေထိုင်သူများဆိုင်ရာနိုင်ငံတကာအဖွဲ့ IOM ကတောက်ချာနေမှာပြောပါတယ်။နိုင်ဂျာမှာဒုက္ခသည်ခိုလုံခွင့်တောင်းခံသူနဲ့ပြည်တွင်းရွှေပြောင်းနေထိုင်သူတွေအပါအဝင်နေရက်စွန့်ခွာရွှေပြောင်းနေထိုင်သူ9,100ရှိနေကြောင်း IOM ရဲ့အနောက်နဲ့ဗဟိုအာဖရိကဒေသဆိုင်ရာဒါရိုက်တာ Chris Gaskin ကဂျနီဗာမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ IOM အနေနဲ့နိုင်ဂျာမှာယာယီစင်တာ9ခုဖွင့်ထားပြီးရွှေပြောင်းနေထိုင်သူ4,800ကိုလက်ခံထားကစင်တာရဲ့အပြင်ဘက်မှာလည်းကူညီဆောင်ဆိုင်နေတဲ့နောက်ထပ်လူ1400ရှိနေကြောင်း Gaskin ကပြောပါတယ် IOM အနေနဲ့လုတ်ပေးနိုင်တဲ့ last 40ရာခိုင်နှုန်းပို့ပြီးအကူအညီတွေပေးနေရကြောင်းပြောပြီးတောင်တင်နေတဲ့ရွှေပြောင်းနေထိုင်သူတွေအတွက်အခြေခံမရှိမဖြစ်လိုအပ်တဲ့လိုအပ်ချက်တွေကိုဆက်လက်ပံ့ပိုးပေးနိုင်ရေးထောက်ပံ့ရေးအရင်းမြစ်တွေရရှိဖို့နိုင်ငံတကာတိုင်ဝမ်ကိုမေတ္တာရက်ခံထားပါတယ် IOM ကလေသွားခြင်းဆန္ဒမှုဆိုင်ရာဇင်းညာတစ်ခုထားရှိဖို့လည်းတောင်းဆိုထားပြီးဒါမှသာရွှေပြောင်းသူတွေဘေးကင်းနဲ့သူတို့ရဲ့မူလဒေသစီပြန်နိုင်မယ်လို့ဆိုပါတယ်ဒီပြိုင်နက်မှာပဲအနောက်အာဖရိကနိုင်ငံတွေရဲ့စီးပွားရေးအတိုင်ဝန် ECOWAS အဖွဲ့ကတာဝန်ရှိသူတွေဟာစပိန်နိုင်ငံတိုလီဒိုမှာကြာတရိနေ့ကဥရောပသမဂ္ဂ EU နိုင်ငံကြီးဝန်ကြီးများရဲ့အလွတ်တဘောအစည်းအဝေးကိုတက်ရောက်ခဲ့ပြီးပံ့ပိုးကူညီဖို့တောင်းဆိုခဲ့ပါတယ်။ EU နိုင်ငံကြီးဝန်ကြီးတွေအနေနဲ့နိုင်ဂျာအနာသိန်းစစ်ကောင်းဆောင်တွေပေါ်တူးချင်းတခက်ရေးမှုဆိုင်ရာဥပဒေမူပေါင်းတရက်ကိုထူထောင်ရေးလုပ်ငန်းစဉ်ကိုစတင်ဖို့သဘောတူညီခဲ့ပေမဲ့စစ်အင်အားအသုံးပြုမှုပေါ်မှာတော့နောက်ထပ်အချက်လက်တွေမသိရမချင်းမှတ်ချက်တစုံတရာပေးဖို့ညှဉ်းဆန်ကြောင်းအစည်းအဝေးအပြီးမှာ EU နိုင်ငံကြီးမူဝါဒအကြီးကဲဂျိုးဆက်ဘိုရက်ကထုတ်ပြန်ပြောဆိုထားပါတယ်များစနေမနေ့ထိတ်တန့်ရောက်တဲ့တင်းတွေကိုကိုစောမိုးကြုံနဲ့တူပြောပြခဲ့တာပါ VOE ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bummies@voenews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာဖမ်းယူနားဆင်နိုင်ပါတယ်ဒါပြင်အဒီမှာတင်းတွေစောင်းမားတွေတွေ့ဆုံမေးမြန်းကန်းနေတဲ့တင်းသုံးသက်ချက်တွေကိုအချိန်မရွေးဝင်ရောက်ကြည့်ရှုဖတ်ရှုနားဆင်နိုင်ပါတယ်အခုတော့တင်းပြပို့ချက်တွေစတိုက်တက်ဆက်သွားဖို့ရှိပါတယ်ပထမဆုံးကတော့ကချင်ပြည်နယ်ကတိုက်ပွဲအခြေအနေကိုကြည့်အောင်ပါကချင်ပြည်နယ်ရွှေကူမြို့နယ်ကကြောက်ကြီးရဲစခန်းကိုတောက်ကြနေမနဲ့အစောပိုင်းမှာ KIA နဲ့ PDF ပူးပေါင်းတပ်တွေဝင်ရောက်တိုက်ခတ်ခဲ့တဲ့နောက်မှာစစ်ကောင်စီဘက်ကလေကြောင်းကနေနှစ်ကြိမ်တိုင်ပြန်လည်တိုက်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပွားနေရာကိုစစ်ကောင်စီစစ်ကြောင်းတွေဝင်လာနေတဲ့ဆိုတဲ့သတင်းတွေကြောင့်ဒေသခံတွေကလည်းထွက်ပြေးတိရှောင်နေရပါတယ်ဒီသတင်းပေးပို့ချက်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
ရဲနဲ့စစ်တပ်ပူးတွဲအခြေစိုက်ထားတဲ့ရွှေကူမြို့နယ်ကြောက်ကြီးရွာရဲစခန်းကိုတောက်ကြနေမနဲ့အစော၃နာရီလောက်မှာ KIA နဲ့ PDF အဖွဲ့တွေဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပါတယ်ရဲစခန်းအတိုက်ခိုက်ခံရပြီးတဲ့နောက်မှာစစ်ကောင်စီတပ်ကလေကြောင်းကနေပြန်ပြီးတိုက်ခိုက်ခဲ့တယ်လို့ရွှေကူဒေသခံတူက VOA ကိုပြောပါတယ်
တော်ဒီရေကားလည်းမှာတချို့လည်းတန်းတော်နဲ့တကယ်ကောင်းပြန်လာပြီးတိုက်တယ်နော်။ဒီနေ့၃နာရီ၅နာရီတော့ဆက်တိုက်ရတိုက်ကြည့်တဲ့ခါကျတော့တိုက်နေတဲ့၃နာရီကျော်အဲ့ဒါပြောင်းသွားပြီးနောက်တစ်ခါဖတ်ကြည့်တဲ့ခါလာပြန်ကြည့်တယ်ပြန်ချရတယ်။ဒီကံကအသိမိကမသိမိကဆိုတော့ခုချိန်ကြည့်ကြတဲ့တရားနဲ့မရဘူးပေါ့ဗျာ။ခဏနဲ့လည်းရှိသေးတယ်လို့ပြောရအောင်။ကြည့်ကြတယ်ဆိုတာစစ်ကြပိုင်ပိုင်းတော့ဒီတော့ပေါ့။ဒါပေမဲ့ဆိုတော့အဲ့ဒီကတော့တိတ်နေပြီဗျာ။ဒီအရာလေးဒီအရှင်တရားမျိုးရတယ်။ဒီလိုသိမ်းရတယ်အဲ့ဒီကြာ
လေရင်နဲ့ဘုံကျဲတာကြောင့်ရွာသားတွေအထီးခက်ရှိမရှိတိတိကျကျမသိရသေးပေမဲ့ကြောက်ကြီးရွာအနီးကပေါက်ကုန်းရွာမှာတော့အပြစ်အစီးတချို့ရှိခဲ့တယ်လို့ပြောပါတယ
်။မကြတာကအဲ့ဒီခုနပေါက်ကုန်းကိုပြည့်တဲ့ဘက်ကရွာပေါ့တချို့ကလည်းအဲ့တော့ကြတာပေါ့။အဲ့ရွာသားတွေတော့ဒီတိုင်းရှိတယ်။အဲ့အဲ့ကြောက်ကြီးရွာရဲ့တစ်ခါဆိုင်ရင်ပေါက်ကုန်းဆိုရွာကတော့ပိန်ကောင်းကြီးရှိသွားလို့ပြောတာပဲ
။ဒေသခံတချို့ကတော့ညနေပိုင်းအထိလက်နေကြီးပစ်ခတ်တံတွေကိုကြားနေရကြောင်းနဲ့နေကင်းဘက်မှာလဲလင်းထက်ပြီးရောက်လာတယ်လို့ပြောပါတယ်။လောလောဆယ်မှာတော့တိုက်ပွဲဖြစ်ပေါ်ရနေရာဘက်ကိုစစ်ကောင်စီရဲ့စစ်ကြောင်းတွေဝင်ရောက်လာတဲ့ဆိုတဲ့သတင်းတွေကြောင့်အနားကမင်းချောင်းကုန်းရွာနဲ့တာယာကုန်းရွာရွာနှစ်ရွာကဒေသခံတွေတင်းရှောင်နေကြရတာပါ။ရွှေကူမြို့နယ်ကြောက်ကြီးရွာရဲစခန်းကို2021ခုနှစ်မတ်လကုန်ပိုင်းမှာ KIA နဲ့ PDF ပူးပေါင်းတပ်တွေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာပါ။မေလနောက်ဆုံးပတ်မှာတော့ရဲတပ်ဖွဲ့ဝင်တွေစွန့်ခွာသွားတဲ့ကြောက်ကြီးရဲစခန်းကိုမိရှုဖျက်ဆီးခဲ့ကြတာဖြစ်ပါတယ်။ကြောက်ကြီးရွာဟာရွှေကူမြို့နဲ့15မိုင်လောက်အကွာမှာတည်ရှိတာဖြစ်ပြီးမြစ်ရဲ့တစ်ဖက်ကမ်းမှာတည်ရှိပါတယ
်။ရွှေကူမြို့နယ်ရဲ့ဆေးအခြေအနေကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ VOA မြန်မာပိုင်းရဲ့စနေနေ့မနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ဆက်တည်းရှမ်းမြောက်ကအခြေအနေဘက်ကိုဆက်ကြည့်အောင်ပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဆယ်လန့်ရွာအနီးမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဆစ်ရှောင်နေရတဲ့ရွာကန်တွေတထောင်ဝန်းကျင်လောက်ရှိတယ်လို့ကူညီပေးနေသူတွေက VOE ကိုပြောပါတယ်။ဒေသတစ်ဝိုက်ပစ်ခတ်တာတွေကြားနေရစဉ်မို့ဒီရက်ပိုင်းမှာလည်းအိမ်ပြန်မှုမဖြစ်နိုင်သေးဘူးလို့ဆိုပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုရဲမုံကတင်ပြပေးပါမယ်
။မူဆယ်မြို့နယ်ဆယ်လန်းရွာအနီးမှာစစ်ကောင်စီတပ်နဲ့တပ်အံပလောင် TNL တပ်အချာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အနီးဝန်းကျင်မှာရှိတဲ့ဒေသခံတွေဟာဩဂုတ်လ29ရက်နေ့ကတည်းကဆစ်ရှောင်နေကြရတာပါ။ဆယ်လန့်ကျွာအုပ်စုနဲ့နန်းကက်ကျွာအုပ်စုအပါအဝင်ရွာနီးစပ်တွေမှာရှိတဲ့ဒေသခံတွေလည်းထွက်ပြေးနေရလို့ဆစ်ဆောင်သူဦးရေတထောင်ဝန်းကျင်လောက်ရှိတယ်လို့ကူညီပေးနေသူတွေကခံမှန်းပါတယ်။မူဆယ်ဟိုနာဖုံကြီးကျောင်းမှာလည်းရွာကန်တချို့ဆစ်ဆောင်နေကြတယ်လို့ကူညီပေးနေသူတွေကပြောပါတယ
်။ဆယ်လန့်မင်းကျွန်တော်နန်းကက်အုပ်စုပဲလောလောဆယ်တော့ကျွန်တော်တို့ကကြည်တယ်လို့ခါတော့ကျွန်တော်တော့ကျွန်တော်လည်းအတိအကျမသိဘူး။ဒီမှာတော့ကျွန်တော်လောလောဆယ်ရတော့စာစီစားတော့ဒီမှာလူရှင်များတော့နည်းနည်းပြည့်စုံပါဆောင်နေပါလေတချို့လည်းလာလူပြေတာရှိတာပေါ့။ကျမကြီးပြေဆန်းတဲ့ပတ်သက်လို့ချက်ရှိနေရခုလာရောက်ပြည့်စုံနေရရှိတာ။တချို့ရောလည်းမရောက်သေးတာတော့ရှိအောင်ကျွန်တော်လည်းခုမှရမ်းနေသွားလို့မရတဲ့ခါကျတော့လေ။နောက်နေတာလည်းရှိတယ်ပေါ့။တဝက်တာရောရှိတယ်။ဟိုဘက်ရွာမှာဆိုရင်တို့အိုးလေးနဲ့ဟိုချက်သားနေတာပေါ့နော်။အဆင်မပြေမှုရှိတာပေါ့။ပြန်နိုင်မှုတော့မတင်ကြသေးဘူး။ဒီနေ့လည်းကျွန်တော်ရွာထဲမှာအကုန်လုံးကတော့ခါတာတာပြီးတော့ဒီနေ့လည်းအတန်ကြီးကြားနေတဲ့ခါကျတော့ကျွန်တော်တို့နောက်ထပ်ငွေရတဲ့ဘက်တော့ကြောက်မလားမသိဘူးကမိသား
စစ်ဆောင်လာသူတွေထဲမှာတက်ကြီးရွယ်အိုနဲ့ကလေးငယ်တွေအပြင်မွေးဖွားကန်ဒီကိုဝင်ဆောင်တွေနဲ့လာသားအရွယ်ကလေးတွေလည်းပါဝင်တယ်လို့ပြောပါတယ်မြို့ပေါ်ဖုံးရင်းကျောင်းမှာစစ်ဆောင်သူရှိတယ်လို့တချို့ကနီးစပ်ရာအသိမိတ်ဆွေတွေစီယာယီခေလုံနေကြရတယ်လို့ကိုတိုင်စစ်ဆောင်နေရသူတို့ကလည်းပြောပါတယ
်ဖုံးကြီးကျောင်းမှာမနေတဲ့ဟောတချို့ကမြို့ထဲမှာရှိတဲ့ဟောမိတ်ဆွေတို့အမျိုးတို့ခေလုံနေရတာဟုတ်ဗျာခုရွာထဲမှာနေတဲ့လူကတော့ဘလို့မရှိသေးဘူးဗျာတော့ခေလုံလို့ဆရာခေလုံဆောင်နေရဗျာအင်္ဂိုဒီတိုင်းပဲဆော့ရက်ကပ်ပြီးမှဟောဒီတိုင်းပဲရှောင်ရရတော့အဲ့ချင်းနေမကြည့်ရတယ်ဘော
တချို့ကဘေးလွတ်နိုင်မဲ့ရွာနီးစပ်တွေထဲမှာဆစ်ရှောင်နေထိုင်ကြပြီးသူတို့အတွက်စားတောက်ရေးအပြင်နေထိုင်ရေးအတွက်အကူအညီတွေလိုအပ်နေတာပါသူတို့စီတွားရောက်နိုင်ဖို့ကလည်းတိုက်ပွဲအခြေအနေကြောင့်ခက်ခဲနေတယ်လို့ကူညီနေသူတွေကပြောပါတယ်အသက်ကြီးသူတွေနဲ့ဘာသာစကားအခက်အခဲရှိသူတချို့ကတော့ဖြစ်တယ်လို့ဆစ်ရှောင်နေရတယ်လို့နန်းကက်ကြီးရွာကနေထွက်ပြေးလာရသူတို့ကလည်းပြောပါတယ်
ကျွန်တော်တို့ကျတော့လူကြီးပဲနေကြီးပဲဆိုတော့တော်တော်လာလာသွားနိုင်တယ်ဘာဖြစ်နိုင်လဲဆိုတော့စိတ်ပူရတာကြအဲ့ဒီတချို့မိသားစုတွေမိသားစုများတဲ့လူတွေတချို့ကျတော့လည်းဘယ်လိုမလဲအသက်ကြီးရွယ်ဦးတွေသွားတဲ့ခါကျတော့သူတို့ကတော့ပူပြီးဒုက္ခရောက်တာပေါ့တချို့ကျတော့လည်းမိသွေးဟိုပုတ်တဲ့နေရာတို့ဟိုပြောင်းပူးချတော့အဲ့လိုမျိုးမှပဲသွားပြီးခိုနေရတာပေါ့ဘာသာစကားမသိတော့သူတို့မသွားရဲတော့ဟိုအဲ့ဒီလိုသွားထဲမှာပဲတော့ခိုနေရတော့လေဘူးတိုင်းမူဖာဝနေရီတော့ခက်ခဲတာပေါ့
မူဆယ်မြို့နယ်ဆယ်လန်းရွာအနီးမှာပြီးခဲ့တဲ့28ရက်နေ့ကနေ29ရက်ညနေချိန်အထိတိုက်ပွဲဖြစ်ပွားပြီးလေကြောင်းကတိုက်ခိုက်တာလည်းရှိခဲ့ပါတယ်တိုက်ပွဲကြောင့်ဒေသခံနေအိမ်တချို့လက်နက်ကြီးထိမှန်ပျက်စီးခဲ့ရပြီး ရဲသားတွေထိခိုက်တာလည်းရှိခဲ့ပါတယ်ဒေသခံတွေဟာမြို့ပေါ်နဲ့ဘေးလွတ်နိုင်မဲ့ရွာနီးစပ်တွေမှာထွက်ပြေးသိမ်းရှောင်နေကြရပြီးအခုချိန်ထိတော့ရွာတွေကိုမပြန်နိုင်ကြသေးပါဘူးခင်ဗျာ
မြောက်ရှမ်းမြောက်ကစည်ရဲချင်းတွေရဲ့စစ်ဆောင်တွေရဲ့အခြေအနေကိုကိုရဲမွန်ပြပြခဲ့တာပါ VOE ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုစာတွေပေးပို့လိုရဲဆိုရင်တော့ VOE email လိပ်စာက burmese@voenews.com ကိုစာရေးသားပေးပို့နိုင်ပါတယ်ဒါမှမဟုတ်လည်း VOE နဲ့ Facebook Messenger ကနေလည်းစာရေးသားနိုင်ပါတယ်တော်တော်ရှင်တွေကရေးသားပေးပို့ချက်ကိုစောင့်မျှော်နေပါတယ်ဗျာခုတခါစပွဲကြ KND ဒေတာအချင်းနဲ့တရင်ပေးပို့ချက်ပဲအလှည့်ပေးကြပါတယ်ဆက်နာသိငဲ့တာ၃နှစ်ထဲဝင်လာတဲ့အချိန်မှာ KND ခေါ်ခရပြည်နယ်ဟာစစ်ဆုံဒေတာတစ်ခုလိုဖြစ်လာနေပြီးဒေတာလူဦးရေ90ရာခိုင်နှုန်းလောက်ဟာပုံမှန်လူမှုစီးပွားဘဝနေထိုင်မှုအခြေအနေတွေပျက်စီးသွားခဲ့ရတယ်လို့ KND ဒေတာရင်းအခြေအနေတွေကိုလေးလာစောင့်ကြည့်ထုတ်ပြန်နေတဲ့ KND လူအခွင့်အရေးအဖွဲ့ကပြောပါတယ်စပွဲဒုက္ခသည်တွေကတော့တခြားတိုးလာနေတဲ့အကြောင်း KND ဘက်ကအခြေအနေတရင်ပေးပို့ချက်ကိုကိုညံဝင်းအောင်ကစူးစီးတင်ပြပေးပါမယ်ခင်ဗျာ
စစ်တပ်အာဏာသိမ်းမှုနောက်ပိုင်းလက်နက်ကင်ဒေါ်လာရေးလှုပ်ရှားမှုအားကောင်းနေတဲ့ဂရင်းနီဒေသမှာစစ်ကောင်စီကအင်အားအလုံးအရင်သုံးပြီးတော့ထိုးစစ်ဆင်တာလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိနေပြီးနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေပြင်းထန်နေတာပါအခုဆိုရင်ပြည်내နေရာအနှံ့နေရာအင်းလူလုံးမှာလက်နက်ကင်ပိဋိပတ်ခတွေဖြစ်နေပြီးလူဦးရေရဲ့90ရာခိုင်နှုန်းလောက်တာမန်လူမှုစီးပွားရေးအခြေအနေတွေအောက်မှာနေထိုင်ခွင့်မရကြတော့ဘူးလို့ဂရင်းနီပြည်နယ်အတွင်းကအခြေအနေတွေကိုအနီးကလေးလာစောင့်ကြည့်ထုတ်ပြန်နေတဲ့ဂရင်းနီလူအခွင့်ရေးအဖွဲ့တီထောင်သူကိုပညာကပြောပါတယ
်လူမှုစီးပွားရေးဘလို့ဖြစ်ရလို့ပြောရင်တော့ကျွန်တော်ခရီးပြည်နယ်ရဲ့လူဦးရေရဲ့ဆရာရခိုင်နှုန်းလောက်ပဲနည်းနည်းပါပေါ့နော်ကျွန်တော်တို့နေနဲ့စားနဲ့တောက်နိုင်တယ
်စစ်ကောင်စီတပ်တွေနဲ့ဒေသခံဂရင်းနီပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေကမကြာခဏဆိုသလိုဖြစ်ပွားနေပြီးတိုက်ပွဲမှာရောတိုက်ပွဲနဲ့မဆိုင်တဲ့နေရာတွေကိုပါစစ်ကောင်စီကလက်နက်ကြီးနဲ့ရောလေကြောင်းအသုံးပြုပြီးတော့ပါပြစ်ခတ်တိုက်ခိုက်တာတွေကြောင့်အများစုကအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတာပါလူဦးရေ9000ကျော်လောက်ရှိတဲ့ဒီမော့ဆိုမြို့ဆိုရင်လူသူကင်းမဲ့တဲ့မြို့ပြတ်တစ်ခုလိုဖြစ်နေပြီးလူဦးရေ10000ကျော်ရှိတဲ့ဖရူဆိုမြို့နယ်မှာလည်းမြို့နဲ့ပတ်ဝန်းကျင်တစ်ဝိုက်လူတွေမနေရတဲ့အခြေအနေဖြစ်နေတာပါဘောခဲဖားဆောင်မဲဆက်စတဲ့မြို့နယ်တွေမှာလည်းအလားတူအခြေအနေတွေကြုံနေရတာလို့ဒေသခံတွေကပြောပါတယ်ရက်ကောမျိုးကလွဲရင်ကျန်တဲ့မျိုးတွေမှာလူမှုစီဝါရေးစနစ်ပျက်စီးနေပြီးစစ်ဆုံတစ်ခုလိုဖြစ်နေတယ်လို့ကိုပညာကပြောပါတယ
်ကျွန်တော်တို့ပြည်နယ်ကစီရေးအရလည်းပြင်းထန်တယ်နောက်ပြီးတော့မှမျိုးကားလည်းအကုန်လုံးပြတ်သွားပြီပေါ့နော်အခုမြက်မျိုးပုံမှန်လက်ပတ်နေတဲ့မျိုးတန်လို့လက်လက်ကတမျိုးပဲကျန်တော့လို့ပေါ့နော်ကျန်တဲ့မျိုးတွေကစစ်ဆုံတဲ့အကုန်လုံးဖြစ်သွားတယ်လောဘကလူတူမဲ့တဲ့မျိုးတွေရွာတယ်ကြာကနာကျော်သွားပြီပေါ့နော်
စီပဒီပကတွေကြောင့်တနေ့တခြားတိုးပွားလာနေတဲ့စီပြေဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေအရေးပေါ်လူအပ်ချက်ရှိနေကြောင်းသူကပြောပါတယ်နိုင်ငံတကာအစိုးရတွေပြည်တွင်းပြည်ပအကူအညီပေးရေးအဖွဲ့တွေအနေနဲ့မြေပြင်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးအမှန်တကယ်အကူအညီတွေလိုအပ်နေသူတွေကိုထိထိရောက်အကူအညီပေးနိုင်ဖို့လဲကိုပညာကတိုက်တွန်းပါတယ်
ကျွန်တော်နေနေဒီပူရမဟိုပတ်စားချင်တာလေကျွန်တော်ဒီ humanitarian assistant တွေကိုကျွန်တော်နေပေါင်းဆောင်နဲ့ဟိုရှာပြီးတော့မှပတ်ပို့ဖို့အတွက်ကျွန်တော်နေနေတောင်းဆိုလို့တော့ဗောနော်ဒီနိုင်ငံကအစိုးရကြီးဗောနော်တက်တွန်းလို့ဗောနော်နိုင်ငံရေးရစီရကတော့ပြောဆိုရတာဟိုအခက်ခဲအတက်တဲဘလောက်ရှိဗောနော်လူတူရချင်းစန္ဒာထထမှုလုပ်ငန်းစဉ်ကိုတော့ကျွန်တော်နေရတဲ့ပုံစံမျိုးကနေလူသားချင်းချင်းဗောနော်ဖိပိမကူညီဖို့အတွက်ပူရမအဆက်ပြပြဖို့အတွက်တော့အထူးဖြင့်ဒီလိုမျိုးတိုးတဲ့နေရာမှာတော့မာ UN agency တခုကိုပဲတိုးတာပေါ့လောဘဖြစ်တင်တော့ဘောနော်ပြီးတော့ UN agency ရဲ့အများစုကမြန်မာနိုင်ငံထဲမှာ operation ကစစ်ကောင်စီရဲ့အလိုကြားတိုင်းမှာလုပ်နေတယ
်စစ်ပြေးတို့ကတဲ့အများစုဟာဝင်ငွေမရှိကြသလိုအလုပ်ကိုင်လည်းမရှိကြပဲစားရေးတောက်ရေးအတွက်အလူရှင်တွေကိုပဲအားကိုးနေရတာကြောင့်ပုံမိုကြက်တဲလာနေတဲ့အကြောင်းပြောပါတယ်ဒီမော့ဆိုမျိုးနဲ့အရှိတ်ဘက်ချမ်းရိုက်ကော်မှာစစ်ဆောင်နေတာ2လလောက်ရှိပြီဖြစ်တဲ့အမျိုးသမီးတူကတော့သူတို့မိသားစုအကြက်တဲကိုအခုလိုရင်ဖွင့်ပါလေ
မိသားစုကများတော့များတယ်လောလောဆယ်ခုနှစ်ယောက်တော့ရှိတယ်ဖမ်းပြီးအရယ်သုံးနှစ်ခွဲရယ်အဲ့လိုပါတယ်ဆာဟီကတော့ဒီတိုင်းပဲအစည်းရွက်ဟီးတဲ့ဒီလိုပါလေအဲ့ဒါစိုက်ထားတဲ့ရှိတော့အဲ့ဒါလည်းစားတယ်စားပြီးပါတခါလေးဝယ်ကျေအဲ့ဟီးတွေပဲဖြစ်ပြီးကျေအဲ့လိုမျိုးပါအမေရိုးတွေပါလာရအောင်လို့ရှိတခါလေးဝယ်စားတာအဲ့လိုမျိုးရှိတယ်နေ့တိုင်းတော့မစားနိုင်အဲ့လိုမျိုးတစ်ခါမှမခါလာတခါလေးကြောင့်လေမစားရလဲရှိတယ်အဲ့လိုမျိုးပ
ါဒီလိုစားနိုင်အခါအကြက်တဲတွေကြောင့်တချို့ဒေသခံတွေဟာအရေးစွန်နေရပြန်ပြီးတောင်ယာလုပ်ငန်းလုပ်ကိုင်နေသူတွေလည်းရှိပါတယ်ဒါပေမဲ့သူတို့အတွက်လုံခြုံမှုမရှိဘူးလို့မိုးပြဲစေဘေးဆောင်တူကပြောပါတယ
်ပြန်လာလို့တော့မရသေးပါဘူးဒါပေမဲ့တချို့တွေကပြန်လာကြတဲ့ခြောင်းအခါစင်ကြီးကတော့ငယ်ငယ်ပေါ့ပြန်လာလို့တော့မလုံချောက်ပါဘူး ကစားမဲပေါ့ဗျာဒီထဲမှာနေတာတော့မရတော့တော်တော်နဲ့ပြန်ပြေတော့အဲ့ဒါပြန်ဆွေးပေါ့မင်းညတော့မှဒီရှန်ကရနဲ့သွားဖက်ပါပေါ့နော်အမှလက်နဲ့ကြီးချတယ်မနဲ့ပိုင်းပေါ့နော်လက်နဲ့ကြီးချတယ်အဟာငါဦးပြောချင်းကြီးသေးသေးတာပေါ့အဲ့ဒါတန်ရရတယ်သူလည်းရှိတာပေါ့နော်ဒါကမှုများတော့ဗျာတကယ်ပြန်လာတဲ့လူတွေဆိုတော့လည်းဒီနေ့များပြန်ဖြည့်မှလည်းမသိဘူးတော့နော်အဲ့လိုဆိုသူများရွာမှာနေမှဆိုလဲတကြာကြီးတလားလိုက်ရှိနေတော့အုံတရိပ်အလုံးမရှိတာတစ်ပဲပေါ့နော်အုံနဲ့တောင်းကြရတဲ့ဟာတွေအဆင်မပြေဘူးပေါ့နော
်စစ်တကအာဏာသိမ်းပြီးနောက်ပြည်ပကနဲ့မလုံခြုံမှုတွေကြောင့်နိုင်ငံတော်ပြည်တွင်းမှာပဲအိုးအိမ်ဆုံးကထွက်ပြေးနေရသူ 1.6 တန်းကျော်အထိရှိလာနေကြောင်းဩဂုတ်လ14ရက်နေ့ကထုတ်ပြန်တဲ့ကုလသမဂ္ဂစီးရင်မှဖော်ပြထားပါတယ်ခင်ဗျာ
ကရင်နီမှာပြည်내တစ်ခုလုံးနီးပါးစစ်တလင်းဖြစ်နေတဲ့ခြေနေကိုကိုညာဝင်းအောင်ကစူးစီးပြပြခဲ့တာပါအခုတော့ထိုင်းမြန်မာနယ်စပ်ဘက်ကသတင်းတပုတ်နဲ့ဆက်ချင်ပါတယ်ထိုင်းမြန်မာနယ်စပ်ထက်ခိုင်နယ်ကအဝေးပြေးလမ်းမပေါ်မှာမြန်မာဒုက္ခသည်တွေပါတဲ့ခီးသည်တင်ရင်နဲ့ပစ်ကတ်ထရက်ကားတစ်စီးတိုက်မိလို့လူတဦးသေဆုံးပြီး12ဦးဒဏ်ရာရခဲ့ပါတယ်ဒဏ်ရာပြင်းထန်သူတွေလည်းရှိနေပြီးမန္တလေးဆေးရုံကြီးမှာဆေးဝါးကုသမှုခံယူနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်တက်ခိုင်မဲဆောက်မြို့နယ်နဲ့မဲလမမြို့နယ်ကြားကအဝေးပြေးလမ်းမပေါ်မှာအော်ဂုတ်လ31ရက်နေ့မနက်ပိုင်းကမဲလဒုက္ခသည်စခန်းကဒုက္ခသည်တွေလိုက်ပါလာတဲ့ခီးသည်တင်ရင်ဘင်ကားတစ်စီးနဲ့ပစ်ကတ်ထရက်ကားတစ်စီးတိုက်မိရာကနေလူတဦးသေဆုံးပြီး12ဦးဒဏ်ရာရခဲ့တာပါမဲဆောက်အခြေစိုက်မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပြပါတယ
်ခီးသည်တင်ဘင်ကားတစ်စီးနဲ့ပစ်ကတ်ထရက်ကားတစ်စီးတိုက်ပြီးပါတယ်အဲ့လိုတိုက်ပြီးခဲ့ရမှာရေမောင်းတူပွဲချင်းပြီးတည်ဆုပ်ပြီးတော့ခီးတဲ့စနူကတော့ဒဏ်ရာကြီးကုစီကိုငါရရှိကြပါတယ်အဲ့ဒီခီးတဲ့တင်ဘင်ကားကကျွန်တော်မဲဆောက်ကနေပြီးတော့မဲလာဒုက္ခတဲ့စကန်ဘက်ကိုပြန်လာဖြစ်ပြီးတော့ကားပေါ်မှာပါလာကြတဲ့သူတွေကဒုက္ခတွေတွေဖြစ်တယ်လို့ထိုင်းတဲ့နေမှာတော့ဖော်ပြထားပါတယ်ဗျ
တည်ဆုပ်သူကားမောင်းသမားဟာလည်းမြန်မာနိုင်ငံသားတဦးဖြစ်ပြီးဒဏ်ရာရသူတွေထဲမှာ၄ဦးကတော့ဒဏ်ရာပြင်းထန်တယ်လို့လည်းဦးမိုးကျိုးကပြောပါတယ
်။အဲ့ဒီဘင်ကာမောင်နဲ့အသက်34နှစ်အရွယ်ရှိတဲ့မစ္စတာဆိုးထန်သူသူဖြစ်ပြီးတော့သူဟာအခင်းဖြစ်ပွားတဲ့နေရာမှာပဲပွဲချင်းပြီးတည်ဆုံသွားသလိုအခြားဒဏ်ရာရတဲ့12ဦးထဲမှာလည်း၄ဦးကတော့ဒဏ်ရာပြင်းထန်ကြတယ်လို့သိရတယ်။သူတို့တွေကမဲလာဒုက္ခတဲ့စကားဒုက္ခတဲ့ကြီးဖြစ်တယ်လို့ကျွန်တော်ကြားသိရပါတယ
်။ဒီကားမှာပါလာသူတွေဟာဒုက္ခတဲ့စခန်းကနေတတိယနိုင်ငံမှာအခြေချနေထိုင်ဖို့အတွက်ထွက်ခွာသွားကြသူတွေကိုမိသားစုတွေကလိုက်ပို့တဲ့ကားဖြစ်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုတတိယနိုင်ငံပို့ပေးတဲ့လုပ်ငန်းစဉ်ပြန်လည်စတင်နေတာဖြစ်ပါတယ်။2005ခုနှစ်လောက်ကစလို့တတိယနိုင်ငံတွေကဒုက္ခသည်တွေကိုခေါ်ယူထားတာတွေရပ်ဆိုင်းထားရကနေအခုနောက်ပိုင်းဒုက္ခသည်တွေကိုပြန်လည်ခေါ်ယူလာတာလည်းဖြစ်ပါတယ်။အခုကားတိုက်မှုဖြစ်ပြီးဒဏ်ရာရသူတွေကိုတော့တက်ခရိုင်အတွင်းကမဲလမဆေးရုံကြီးကိုပို့ပြီးတော့ကုသပေးနေပါတယ်မဲလစခန်းဟာထိုင်းမြန်မာနယ်စပ်မှာလူဦးရေ4000ကျော်ရှိတဲ့အကြီးဆုံးဒုက္ခသည်စခန်းဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိပြီးဒုက္ခသည်3000လောက်ခိုးလုံနေထိုင်နေကြတာဖြစ်ပါတယ်ရှင
်မအေးမှာသတင်းပေးပို့ခဲ့တာပါမကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုစရိုက်ထုတ်လွှင့်သွားဖို့ရှိပါတယ်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာသတ်တရှိများခင်ဗျာ VOA American အသံကစနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့ဒုတိယပိုင်းနိုင်ဝက်အတွင်းမှာပထမဆုံးအနေနဲ့မြို့သမီးကဏ္ဍနဲ့စပါမယ်နိုင်ငံတကာအဆင့်ဘောလုံးပြိုင်ပွဲတွေမှာ FIFA တိုင်တယောက်ဖြစ်တာဝန်ထမ်းခွင့်ရဖို့ခန္ဓာကိုယ်ချက်ခိုင်မှုအဓိကအရေးကြီးတယ်လို့စိတ်တန့်ချက်ခိုင်မှုနဲ့တခြားလိုအပ်တဲ့အရေးရှိတွေပြည့်မီဖို့ကြိုးစားရတယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA မှာမြန်မာနိုင်ငံကနေပထမဆုံးမြို့သမီးတိုင်ဖြစ်တာဝန်ထမ်းခဲ့တဲ့ဒေါ်ကော့ဂျာကပြောပါတယ်FIFA တိုင်ဖြစ်10နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးအာရှနိုင်ငံတွေထဲမှာအကောင်းဆုံးမျိုးသမီးတိုင်3ရောက်ရွေးရမှာလဲပါဝင်ခဲ့တဲ့ဒေါ်ကော့ဂျာကသူ့ရဲ့အတွေ့အကြုံတွေကိုဒီတစ်ပတ်မျိုးသမီးကဏ္ဍမှာပြောပြထားပါတယ်။မက်ခင်ဖြူထွေးကတွေးဆုံမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ။
There's a path we must choose sometime. Gotta stand up and fight sometime.
Dokota view ikhe aku lo chain pe da. Jesus myai tin ma le shin.
Jesus ba tin ne.
Okay ba.
Dile Jesus tin ma le.
Jesus tin ne pe ro tui ya da le yan wan ta de. Goun le goun yu de. Ba phu lo le so ro Myanmar naingan ma di FIFA ka ba ဘလို့အဖွဲ့ချုပ်လို့နေရာမျိုးမှာပေါ့နော်မြန်မာနိုင်ငံကအမျိုးသမီးတယောက်ဒိုင်အဖြစ်နဲ့ပထမဆုံးလွတ်ခဲ့တဲ့သူတယောက်ဖြစ်တဲ့အတွက်ကြောင့်လည်းအထူးပဲကိုယ်ယူပါရယ
်ကျေးဇူးတင်ပါတယ်ဒီဟာကျေးဇူးတော်ကြောင့်ပါ
တယ်ဟုတ်ကဲ့ပါရှင်အရင်ဆုံးမေးချင်တာကအဲ့တော့လည်းခုနှစ်မှာစပြီးတော့ဒီလို FIFA ဘောလုံးဒီဒိုင်အဖွဲ့ထဲမှာပါဝင်လာခဲ့တာလဲရှင
်2000ခုနှစ်ပေါ့
ဟုတ်ကဲ
့2000ခုနှစ်မှာစပြီးမှတင်တန်းသွားရတာပေါ့နော
်ဟုတ်ကဲ့
ဒါအဲ့တော့ FIFA အတိအမှတ်ပြုလက်မှတ်ပေးတဲ့တင်ကြောင်တော့ခွင့်ရတာအဲ့ဒီနစ်ကလည်းစပြီ
ဟုတ်ကဲ့
တော့ခွင့်ရခဲ့တာပ
ါဆိုတော့အဲ့ဒါကတော့ဒါဘလို့လူမျိုးတွေကိုယူရတာလဲကိုကဒီလိုနေရာရွေးခံရဖို့အတွက်ဘာတွေပြင်ဆင်ခဲ့ရလဲ
ပြင်ဆင်ဖို့ကတော့ကိုကကိုခန္ဓာစံခိုင်းမှုရှိရမယ်ပေါ့နော်သူတို့တတ်မှတ်ထားတဲ့စံချင်းစံညွန်းကိုမိသား3000ပြရပါတယ်အဲ့ဒီစံချင်းစံညွန်းမြေအောင်ကျွန်တော်ကစံခိုင်းမှုပြင်ဆင်ထားရတယ်ဥပဒေနဲ့ပတ်သက်တာကိုဒီမြန်မာနိုင်ငံတွင်းမှာနှစ်နှစ်အဲဒီဆိုနှစ်နှစ်လောက်ကြိုပြီးမှာပေါ့နော်ပြည်တွင်းမှာပွဲလုပ်ရတယ်ဒီဥပဒေနဲ့ပတ်သက်တာ the laws of the game ကိုတကယ်ကြွန့်ကြွန့်ချင်ချင်ကိုကလေ့ကျင့်ထားမယ်ဆိုလို့ရှိရင်သူတို့ကဒီတင်တန်းကိုသွားခွင့်ရပြီသွားခွင့်ရပြီဟိုမှာလည်းအဲ့ဒါတွေစစ်တယ် fitness လည်းစစ်တယ်ရောက်ရောက်ချင်နောက်နေ့မှာကျမတို့ကိုကြံ့ခိုင်ရင်စစ်ပြီးမှနောက်နေ့ဒီမှာသူတို့ကတင်တန်းပေးတယ်တင်တန်းပေးပြီးပွဲလေးတွေကိုသူတို့နည်းနည်းလေးစမ်းပြီးလုပ်ခိုင်းတာပေါ့နော်တင်တန်းတက်ပြီးမှဒီ FIFA တိုင်လူကြီးရဲ့လို့ဖြစ်လာတာပါ
ဟုတ်ကဲ့မြန်မာနိုင်ငံမှာအဲ့တော့ကိုကပထမဆုံးဒီ FIFA တိုင်ဖွဲ့မှာပါတဲ့အမျိုးသမီးဖြစ်တဲ့အခါကျတော့ဘယ်လိုခံစားရလဲအဲ့ဒီအချိန်မှာ
ကိုလည်းမရောက်ဘူးလေနောက်ပြီးကိုကလည်းဘောလုံးနဲ့ပတ်သက်ပြီးမှအတွေ့အကြုံလည်းမရှိဘူးငွေတော့ကချက်ချင်းနေလို့ရင်းနဲ့အကစားကွင်းဒီမှာကိုကချက်ချင်းနေအနေနဲ့လှုပ်အားပေးရင်းနဲ့ဘလုံးကနာပဲတွေ့ဘူးတယ်ဥပဒေနဲ့ပတ်သက်လို့လည်းကိုကနားမလဲဘူးဒီလိုမျိုးနိုင်ငံတကာအဆင့်ကိုသွားရမယ်လို့လည်းမျှော်လင့်ထားတယ်လို့မဟုတ်တော့အဲ့လိုမျိုးသွားရမယ်ဆိုဝန်တာတာကတော့တပြင်းဘလုံးဝန်တာမှန်းကိုမသိဘူးအရန်ဝန်တာပါတယ
်ဟုတ်ကဲ့
ဒီမျိုးအခွင့်ရေးရတာဟုတ
်ပါသွားပြီးတော့ဘယ်နိုင်ငံတွေမှာဘလို့ပွဲတွေသွားခဲ့ရလဲ
ပထမအဆုံးအဲ့ဒီမှာတင်တန်းတက်ပြီးမှနော်24ရက်မြောက်နေ့မှာပေါ့နော်အဲ့ဒီမှာ FIFA ကနေဒီအရှိတောင်အာရှပြိုင်ပွဲမှာပေါ့နော်ဒိုင်လူကြီးလုပ်ဖို့ဆိုပြီးမလေးရှားမှာလုပ်တဲ့ပွဲမှာတွားပြီးမှစပြီးတာဝန်ထမ်းဆောင်ခွင့်ရခဲ့တာပေါ့အဲ့ဒီနေ့ကစပြီးမှ2005ခုနှစ်အထိတော့တနစ်ကိုတပွဲလောက်ပဲတွားရတယ်2006ခုနှစ်ပြီးတာနဲ့သူတို့ကလူရွေးတာပေါ့နော်လူရွေးပြီးမှအကောင်းဆုံးစုရတယ်အဲ့ဒီသူတို့ရွေးတဲ့အထဲမှာအဲ့ဒီဟာပြည်တာနေတော့နောက်ညစ်ဒီဟာစပြီးမှလေမနာရတော့ဘူးတောက်ချောက်သွားရတယ်တနိုင်ငံနဲ့တနိုင်ငံပေါ့နော်သွားခဲ့ရတဲ့နိုင်ငံတွေကတော့ပြောမယ်ဆိုရင်တော့ဟိုယူရိုကိုလည်းရောက်တယ်ဂျပန်ရောက်တယ်ကိုရီးယားရောက်တယ်ဒီအရှိတောင်အရှာနိုင်ငံမှာဒီအာဆီယံနိုင်ငံမှာဆိုရင်တော့နိုင်ငံတွေထပ်တာပေါ့ဗီယက်နမ်တို့ဒီယူဒီယာတို့ဒီနိုင်ငံတွေကျတော့ခဏခဏသွားရတယ
်ဟုတ်ကဲ့အဲ့တော့ကိုကဒါပထမအဆုံးလူလည်းဖြစ်တဲ့အခါကျတော့လေအဲ့လိုပွဲစဉ်တွေသွားတဲ့အခါမှာရောအခက်ခဲကြီးကြုံရတာရှိလားဘယ်လိုအခက်ခဲကြီးကြုံရလဲရှင
်နိုင်ငံတကာပွဲဆိုတော့ပထမအဆုံးအချိန်မှာတော့အမလေးစက်သိမ့်ထားတယ်အဖေတို့မှားမှလည်းကြောက်တယ်အာယုံတအားဆိုင်ရတာလေနော်အဲ့ဒါကြောင့်မလို့အခက်အခဲဆိုတဲ့နေရာမှာတော့ဒီကိုလိုက်ရမယ်ဒီဘလုံးနောက်ကိုလိုက်တဲ့အချိန်မှာမြည်အောင်လို့ကိုဒီ line ပေါ်မှာအမြည်လိုက်ရတဲ့ဒုက္ခပေါ့နော်အဲ့ဒါတခုတော့တော်တော်လေးကိုဖိတ်စစ်ဖြစ်စီမှုရှိတယ်နောက်ပြီးဘလုံးပွဲပြီးခါနေနမနစ်3မိနစ်ဆိုရင်လေဒီလားထွက်ပြေးခြင်းနဲ့စိတ်တောင်ပေါက်လာတယ်အဲ့လိုမျိုးဟိုအာယုံဆိုင်ရတဲ့အပိုင်းပေါ့နော်အဲ့ဒါမျိုးတော့ရှိပါလေ။
အများကြီးကြိုးစားအားထုတ်ခဲ့ရတာပေါ့
။ဟုတ်ကဲ့ပါ
။ဆော့ဆော့ရုံးကပြောသွားတဲ့အထက်မှာပထမ9နှစ်လောက်ကတော့တနှစ်မှတော့ခဲလောက်ပဲသွားရတယ်ဆိုတဲ့သဘောပေါ့နော
်။ဒါပေမ
ဲ့စုအကောင်းဆုံးစုရပြီးတဲ့နောက်ပိုင်းလို့ပြောရဲ။အဲ့အကောင်းဆုံးစုကတော့ဘာစုလဲရှင်ပြောပြပါဦး
။အကောင်းဆုံးစုအကောင်းဆုံးစုဆိုတာကသူတို့ကဒီရွေးလိုက်တာအရှိတောင်အရှမှဆို3ယောက်ဆိုရလေ။ယူတရာကပါနီပါရဲ့အဲ ဗာလဲမလေးရှားကကောင်းမလေးတယောက်
မြန်မာပြည်ပါလေ
သူကလေကိုင်းနေတိုင်လူကြီးပါပဲ
ဟု
တ်ကဲ့ကျွန်တော်တို့3ယောက်ကို2006မှာသူတို့အကောင်းဆုံးကြီးဆိုပြီးမှရွေးလိုက်တယ်ပေါ့နော
်ဒီအမျိုးသမီးတိုင်နေထဲမှာမှအကောင်းဆုံး3ယောက်ဆိုပြီးတော
့ရွေးလိုက်တာဟုတ်ကဲ
့အာဟုတ်ကဲ့အဲ့တော့ဒေါက်တာကဒီ FIFA မဒီတိုင်းနေမှာပေါ့နော်မပါခင်မှာရောအရင်တုန်းကတခြားအားကစားနဲ့ပတ်သက်ပြီးတော့ဘာတွေတွေ့ကြုံရှိခဲ့လဲဒီ FIFA တိုင်းမဖြစ်ခင်ပေါ့ FIFA တိုင်းရောဘလို့စပြီးတော့ဖြစ်သွားလဲဆိုတာလည်းပြောပြပေးပါလားရှင
်အဲ FIFA တိုင်းဖြစ်တယ်ဆိုတာတော့ဟိုပထမအဒီပြောထားတာလည်းရှိရလေအဓိကတော့ကိုက fitness ကောင်းတော့ဒီ FIFA တိုင်းဖြစ်လာတယ်လို့အန်ဒီကတော့ကိုကိုကိုယုံကြည်တာပေါ့နော်ဘယ်လိုဖြစ်လဲဆိုကိုကပြေခုံပြစ်တမားကိုပြေခုံပြစ်တမားမှာကိုကအရှိတောင်အရှာမှာရွှေတစိရပြီမှာဆန်ချင်းကျိုးပြီးရွှေတစိရခဲ့တဲ့လူဆိုတော့အဲ events ကလည်းမိသား3000ဖြစ်နေတယ်ဒီတိုင်းလုပ်ငန်းမှာပြေးရတဲ့အဲတာအဝဲအကွာအဝဲကလည်းမိသား3000တူတူပြေးခိုင်းတာဆိုတော့အဲ့ဒီနေရာမှာကိုကဟိုဘက်မှာစွန်းစွန်းတမန်ပြောမယ်ဆိုရင်အပြေးမှာဒေတာလေးကိုကိုကဘယ်ပုံပိန်နေပြေးရမယ်ဆိုတာကိုကကြွန့်ကျင်နေပြီလေအဲ့ဒီကြွန့်ကျင်နေတဲ့အတွေ့အကြုံမို့လို့ဒီမှာတိုင်ဆလုပ်မယ်ဆိုတော့ तू က fitness ကအဓိကဖြစ်တဲ့အတွေ့အကြုံမို့လို့ဒီ fitness အရင်ကောင်းနေတဲ့အတွေ့အကြုံတိုင်လူကြီးလုတ်ဖြစ်သွားတာပေါ့နော
်အဲ့တော့အဲ့လိုသွားပြီးတော့ဘယ်နှစ်နှစ်လောက်ဒီ FIFA အခွဲထဲမှာတိုင်ဖြစ်နေပါဝင်ခဲ့တာလဲရှင်စုစုပေါင်းနှစ်တွက်လာရင်ပေါ့ဘယ်လောက်ရှိမလဲ
စင်းနေ
ဒီစင်းနေလုတ်ပြီးတော့နောက်တော်ရောဟိုဒီထဲမှာဘာကြောင့်ဆက်မလုတ်ဖြစ်တာလဲရှင်အဲ့ချိန်မှာစပြီးတော့ဒီထဲကနေပြီးတော့မလုတ်ဖြစ်တော့တဲ့အကြောင်းလည်းပြောပြပါအောင
်မလုတ်ဖြစ်ရတဲ့အကြောင်းကတော့အဲ့ဒီ2010ထဲမှာပေါ့နော် AFC ကနေဒီအတိနာမည်နဲ့ပဲဘိုင်းနေမင်းပေါ့နော်သူတို့ကအဲဒီမလေးရှားမှာလုတ်မဲ့16နှစ်ပွဲနဲ့19နှစ်အောက်အရှာပွဲပေါ့နော်အဲ့ဒီပွဲကိုလုံမလားနောက်ပြီးမှကြီးကျက်တိုင်လုံမလားဆိုပြီးမှသူတို့စာပို့လာတယ်အဲ့ဒီစာပို့လာတဲ့အခါမှာအန်တီကကြီးကျက်နဲ့ပတ်သက်ပြီးမှအတွေ့အကြုံလုံးဝမရှိသေးဘူးလေနော်တိုင်လေးလုတ်ခါစားအဲလုတ်နေတာဆိုတော့အန်တီကတော့အဲ့ဒီပွဲမှာဆရာကိုပြောတယ်ကျမတို့တိုင်ဥက္ကဋ္ဌပေါ့နော်မြန်မာနိုင်ငံတိုင်ဘွေးကိုသူကတော့ပြောတဲ့အခါမှာဘွေးကလည်းဟုတ်တာပဲတဲ့နင်တင်နန်းလည်းမတက်ရသေးဘူးဆိုတော့တဲ့အဲ့ဆိုအတွင်းရင်းမှုကိုသွားပြောဆိုပြီးမှအန်တီတို့ရဲ့ဥက္ကဋ္ဌဘွေတရားကအဲ့လိုပြောတဲ့အခါကျတော့အန်တီလည်းအတွင်းရင်းမှုဆရာပန်နေတင်အောင်စီကိုသွားတယ်ဆရာပန်နေတင်အောင်ကနေအောင်ပြီးပြောမယ်ဆိုပြီးသူကဥစစောကိုပြောတာပေါ့နော်ဥစစောကိုပြောတဲ့အချိန်ခါမှာဥစစောကပြောတယ်တဲ့အဲနင့်တို့လူကတော့ဒီမှာနနစ်လောက်တော့လုတ်ခိုင်းပါကော့ကြတိုင်အနေနဲ့ရှိနေရအောင်မယ်လို့ပြောတယ်တဲ့အဲကြောင့်ဒီနှစ်နှစ်ပြီးမှပဲ instructor လုပ်ဖို့ဆိုပြီးအန်တီကိုအဲ့လိုပြောတယ်အဲ့လိုပြောတော့အန်တီကလည်းအဲလုပ်နေရင်တန်တန်နဲ့အဲ့ဒီနှစ်နှစ်ပြည့်သွားတာပေါ့နော်နှစ်နှစ်ပြည့်သွားတော့သူတို့ကအဲ့ဒီရတရလုပ်ပြီးလိုက်တာပေါ့ရတရလုပ်ပြီးလိုက်တဲ့2000အဲ့ဒီ2010မှာပဲအန်တီကဒီမိုနီကာဆိုရှိတယ် FIFA လीမိုနီကာရှိတယ်အမျိုးသမီးတွေကိုလိုက်ပြီးလေလာစုံစမ်းနေတယ်လို့တော့ထင်တာပဲသူကအန်တီကိုပြောတယ် Hello mama congratulations for World Cup တဲ့အဲ့လိုပြောလိုက်တော့အန်တီကအရင်အော်အော်သွားတယ်အေးဟိုက No I'm already retired လို့ပြောတော့ तू ကလေသိလား Oh you don't want to go World Cup တဲ့ Oh I don't knowMy office retire for me already လို့အဲ့လိုပြောလိုက်တော့သူကလည်း Oh my God ဆိုပြီးမှဒါပဲပြောနိုင်တာပေါ့ကိုကလည်းပြန်လဲတဲ့နဲ့ကနေစပြီးမှဒီတိုင်းဒီချစ်ချက်တိုင်းလုပ်ဖို့ကိုကစက်တီစူးစားရတာပေါ့နော်အဲ့ဒီမှာသူကိုရဲ့တိုင်းလုပ်တာတော့တခန်းရက်သွားတာပေါ့
တကယ်တမ်းဆိုရင်တော့ World Cup ပွဲမှာသွားပြီးတော့တိုင်လို့ရမယ်ဆိုတဲ့ခါကျတော့မှကိုယ်နိုင်ငံကကိုယ်ဝီတရပိတ်ပြည့်တဲ့အချိန်တော့ဖိုက်ဆိုင်ပါတော့
ဟုတ်တယ်ဟုတ်တယ်အဲ့လိုမျိုးပဲ I found the power
I'm not afraid to die.
မပထမဆုံး FIFA တိုင်ဒေါ်ကော့ဂျာအကြောင်းကိုမက်ကင်ဘူးထွေးရစူးစီးတင်ပြခဲ့တာပါခုတစ်ခါတော့သုတဆုံလွင်အမေရိကန်တခွင်အစီအစဉ်တင်ဆက်ချင်ပါတယ်အမေရိကန်ပြည်တော်စုအထက်တန်းကျောင်းတွေမှာအင်္ဂလိပ်စာအပြင်သက်ဆိုင်ရာမိခင်ဘာသာစကားသင်ကြားပေးတဲ့အစီအစဉ်ထောင့်ချော်လောက်ရှိနေပါတယ်အမေရိကန်ပြည်နယ်73ပြည်နယ်နဲ့ဝါရှင်တန် DC မှာသက်ဆိုင်ရာလူမျိုးလိုက်မိခင်ဘာသာစကားသင်ကြားပေးသူတွေထဲမှာအခုဆိုရင်မင်နီဆိုတာပြည်နယ်မှာကရင်ဘာသာနဲ့သင်ကြားပေးမဲ့အစီအစဉ်လဲပါဝင်ပါတယ်မိခင်ဘာသာစကားမပြောက်ပြက်အောင်နဲ့ရိုးရရင်ချင်းမှုအမွေထိမ့်သိမ့်မှုအခက်ခဲကြားတွေကနေဖြစ်မြအောင်စီစဉ်ခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်ကိုအောင်ကစူးစီးတင်ပြပေးထားပါတယ်ဗျာ
မီနီဆိုရာပြည်နယ်မြို့တော်စိန်ဘောကထက်တန်းကျောင်းတွင်မှကရင်ဘာသာစကားစတင်သင်ကြားပေးတော်မှာပါလွန်ခဲ့တဲ့6နှစ်ကျော်ကာလကလေးကမိခင်ဘာသာစကားသင်ကြားနိုင်ဖို့စီစဉ်ခဲ့တာဖြစ်ပြီးခုခါသင်ကြားပေးနိုင်မဲ့ဆရာဆရာမတွေရှိလာတာကြောင့်လာမယ့်စတင်နှစ်ဩဂုတ်လကုန်ပိုင်းစောင်းဦးရာသီကစလို့ကရင်ဘာသာစကားစတင်သင်ကြားပေးတော်မှာပါ
အများပြင်းတော့ဒီကျောင်းဆက်ဆရာမတွေဟိုတက္ကသစကမှာကြည့်တာရတယ်နော်အများမျိုးတက္ကသစကမှာကြည့်တဲ့အခါကျတော့ကရင်ကင်းစားကျောင်းကျင်ရတယ်။နောက်ဝကင်းဟောစာကင်းစကားကင်းစားကျောင်းကျင်တရခါကျတော့ဟောစာဒီတိတ်ခက်ခက်မရှိဘူးလို့နော်ဒီမှာအာနောက်ဒီမှာရောက်လာတော့အခါကျတော့သူတို့ဟောစာကျောင်းတက်ကျောင်းတက်ခွင့်ရတယ်နော်ကျောင်းတက်တယ်နောက်ဝတက်တူတက်တယ်တက်ပြီးတော့ဟောစာဒီသူတို့ဖွဲ့ရပါရနောက်ပြီးတော့ဟောစာကျောင်းဆရာကျောင်းဆရာဟောစာအာ license တခါပြန်ပြေအမရခါကျတော့ကျွန်တော်တို့အဆင်ပြေတာပေါ့နော်
စိတ်ပေါ်မှာကရင်ကျောင်းသူကျောင်းသားဥယျာဉ်2600လောက်နဲ့ပညာရေးဝန်ထမ်းဥယျာဉ်30လောက်ရှိမယ်လို့ဆိုပါရယ်လွန်ခဲ့တဲ့နှစ်တွေအတွင်းမှာတော့မိခင်ဘာသာစကားသင်ကြားဖို့စီယုံခဲ့ကြတာပါကရင်ကျောင်းသားမိဘအသင်းကို2013ခုနှစ်လောက်မှာစတင်ဖွဲ့စည်းခဲ့ပါရယ
်ကျောင်းသားမိဘတွေကျောင်းသားတွေကိုကျောင်းသူကျောင်းသားတွေဟောစာကျွန်တော်တို့သူတို့ဒီကရင်စာသင်ဖို့ကျွန်တော်တိုက်တွန်းလဲဆွေနှိုးဆော်ရပါတော့နော်သူတို့ဟောစာဒီအဲ့ဒီဟောစာကင်းစားတင်ဖို့အတွက်ကျွန်တော်တို့တိုက်တွန်းလို့လို့ဆိုရတယ်ဟောစာအားပြတော့ပေါ့နော်အဲ့ဒါသူတို့ဟောစာဒီကင်းစားပါတာကိုဟောစာပြပြယူမှာပဲကျွန်တော်တို့လက်ဒီစာဒီ subject ဆီရှေဟောစာကျောင်းမှာဟောစာပါတာရတဲ့ခုအနေနဲ့ရှိဖို့ကျွန်တော်တို့ဟောစာလုပ်လို့ရမှာနေနော်အေးပါကျွန်တော်တို့ဒီမှာဟောစာကျောင်းသမီးပဲအစည်းအဝေးအနေနဲ့ဟောစာဒီlazing see we shit ah no chang la we are chang la de phik khor de mi ba de phik khor de phik khor bro jaron shin pya de pyo pya de jaron belo chu sa khe la khe khe belo shit de khe khe lo hosa jaw lan de mu jaron ro hosa pla a sa de bo no a de mi hosa na gu ro u wa di aku phit la bi a lou lo ya bi hosa thiru a ti ma pi bi thiru sin mu shi bi a de chin a de a chain ni ဒီချင်းလေးကြီးရောက်လာတဲ့ခါကျတော့ဟောစာကျွန်တော်တို့ဟောစာတို့ကျောင်းသားမိဘတွေဖြစ်ကျောင်းသားတွေဖြစ်ဟောစာတိုက်တွန်းလို့ဆိုတာပေါ့နော်နောက်တော့ကျွန်တော်တို့ဒီကင်းစကားကင်းပါတာဟောစာဒီကျွန်တော်တို့တင်မပဲကျွန်တော်တို့ဟောစာနောက်ဟောစာမြူဇစ်တဲ့ဟောစာကျွန်တော်တို့ရယူရင်ကြီးမှုစပ်ပြီးပါတာစကားကိုဟောစာဒီနိုင်ငံမှာဟောစာပြန်ဝင်တော့ဟောစာပြောမလဲထိုင်ဟောစာထိတ်သိမ်းလို့ရမယ်နောက်ဘုရောဟောစာတူတက်မှုရှိအောင်ဟောစာလုပ်လို့ရအောင်ပေါ့နော်အဲ့လိုပေါ့နော
်အခုလိုကိုပိုင်းဘာသာစကားသင်ကြားနိုင်ဖို့အဓိကရင်ဆိုင်ခဲ့ရတဲ့အခက်အခဲတွေကို George တော်မူကအခုလိုပြောပြပါရယ
်အဓိကအကြီးဆုံးအခက်အခဲကဟောစာဒီဆရာဆရာမအခက်အခဲပေါ့နော်ဆရာဆရာမဟောစာဒီကျွန်တော်တို့ community ထဲမှာဟောစာဆရာဆရာမရှိတဲ့အခါကျအဲ့ဒါအခက်အခဲအကြီးဆုံးပေါ့နော်နောက်ဘုရောအခက်နောက်ဒီကုအကဲကဲဒီကုအကြရောဟောစာဒီကျွန်တော် school district ပေါ်တော့ကျွန်တော်အဲ့ဒီဟောစာပြည်ရင်ဌာနနေပြီးတော့ကျွန်တော်ဟောစာဒီပါတာရတခုအနေနဲ့သတ်မှတ်ပြီးတော့ဟောစာသင်ယူဖို့အတွက်အကောင့်ကြရှိတယ်နော်အဲ့ဒီအကောင့်ကြဒီအကောင့်ကြရှိတဲ့ခါကျတော့သူတို့လည်းဟောစာတွန်းအားပေးရပေါ်တော့သူတို့ဟောစာဒီတွန်းအားပေးရသူတို့စီမှာတတ်တောင်းဘူးနော်အဲ့ဒါလည်းအခက်အခဲရှိတာပေါ့နော်ကျွန်တော်ဟောစာ music theory ကိုကင်းစကားကင်းပါတာဟောစာပင်ကြပစ်စီနေတော့เนาะအဲ့ဒါဟောစာအဲ့ဒါကိုဟောစာကျွန်တော်တို့ဟောစာဒီအထောက်ကူပြုမယ်အထောက်ပံ့မယ်ဟောစာပံ့ပိုးမယ်ဥညာဆိုလို့ရှိရင်တော့ကျွန်တော်တို့ဟောစာကျွန်တော်တို့ community တွေလည်းအကျိုးရှိမယ်နောက်ပြီးတော့ဒီမှာတခြား community အတွက်လည်းအကျိုးရှိအောင်ပေါ့เนาะဟောစာ American ဟောစာဒီ community ခုလုံးတက်ပေါ့
ဆခုရှိဇန်ဟာမင်နီဆိုတာပြည်နယ်ပညာရေးဝန်ထမ်းတအူးပါ2022ခုနှစ်ကစပြီးတော့မင်နီဆိုတာအေရှန်ပစိဖိတ်ကောင်စီဘုတ်ဖွဲ့ဝင်လည်းဖြစ်ပါတယ်ပြည်နယ်အတွင်းကအာရှနယ်ဘွားတွေအရေးဆောင်ရွက်ဖို့ပြည်နယ်အုပ်ချုပ်ရေးမှူးထင်မော့စ်ကခန့်အပ်ထားသူလည်းဖြစ်ပါတယ်မိခင်ဘာသာစကားတင်ကြားဖို့ဘာကြောင့်အရေးကြီးကြောင်းကိုဆခုရှိဇန်ကအခုလိုရှင်းပြပါတယ
် because I am a parent in St. Paul's school
ကျမလည်းမိဘတယောက်ပါကိုကလေးကကရင်စကားမပြောဘဲကြီးပြင်းလာတာကိုမြင်ရတယ်လို့ကိုရိုင်းကလည်းပညာတတ်တွေဖြစ်ဖို့အရေးဆောင်ရွက်သူလည်းဖြစ်တာကြောင့်ကရင်အတိုင်းဝိုင်းအတွင်းကျောင်းသားတွေအတွက်ဦးစားပေးစဉ်းစားပါတယ်ဒါကြောင့်မြန်မာပြည်ကသာမကတခြားအရှိတောင်အာရှအတိုင်းဝိုင်းကသူတွေနဲ့ပါပူးပေါင်းဆောင်ရွက်ပါတယ်သူတို့ကလည်းဒီရောက်တဲ့အခါမှာသူတို့ဘာသာစကားသင်ကြားနိုင်ဖို့လှုပ်ဆော်စီရင်ခဲ့တာတွေကိုတွေ့ရပါတယ်အဲ့ဒီနောက်ကျမတို့လည်းသူတို့နည်းကိုအတူယူပြီးတော့လိုက်လုပ်ခဲ့ပါတယ်ကျမအတွက်တော့ဒါကအရေးကြီးတဲ့အလုပ်ထုတ်ပါကျမကစိန်ဘောကျောင်းတွေအတွက်အင်္ဂလိပ်စကားအပြင်တခြားဘာသာစကားပြောတဲ့ပညာရေးအစီအစဉ်တွေရေးဆွဲသူလည်းဖြစ်တော့အခုကရင်ဘာသာစကားတင်ကြားမယ့်အစီအစဉ်ဟာကျမလုပ်ရမယ့်တာဝန်လည်းဖြစ်နေတာပ
ါဘာသာစကားတင်ကြားဖို့အတွက်ရမုံငွေကိုစိန်ဘောအခြေခံပညာကျောင်းအသုံးစည်းထဲကနေပဲခွဲရန်ချမှတ်ပေးတာပါသင်ကန်းစာတွေဘလို့ရေးဆွဲလဲဆိုတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါရစေ
First of all, we'd like to talk about how we create it.
နေဆက်ဒေတာကကရင်ပညာရေးဌာနကသူတွေနဲ့တွေ့ဆုံပြီးတော့ကျမတို့တင်ယူညွှန်တန်းသူတို့တင်ယူညွှန်တန်းတွေကိုဖလှယ်ခဲ့ရပါတယ်။ဒါပေမဲ့လည်းစိန်ပေါ်မှာမနီဆိုတာပညာရေးဌာနကစံလန်းညွန်ချက်တွေကိုလိုက်နာရပါတယ်။ဒါကြောင့် level 1မှာကရင်ဘာသာစကားမပြောတတ်မရေးတတ်သူတွေကိုသင်ပေးမှာဖြစ်ပြီးတော့ level 2မှာကရင်စကားပြောတဲ့သူတွေကိုမွမ်းမံသင်ကြားပေးမှာပါ။တင်ယိုးညွှန်းနှံကတော့စိန်ပေါ် district ကချမှတ်ထားတဲ့စံတိုင်းပါပဲ။စိန်ပေါ်မှာကရင်ဘာသာစကားတွေမကပဲမုံ Spanish ဘာသာစကားတွေကိုလည်းသင်ကြားပေးနေတာပါ။
မြန်မာနိုင်ငံမှာစစ်တပ်နဲ့စစ်ဘုတ်ချုပ်ဟောင်းတွေဦးဆောင်တဲ့အရက်သားပါတီတွေကအုပ်ချုပ်တဲ့ကာလတစ်လျှောက်လုံးမှာမြန်မာစာကလွဲလို့တခြားဘာသာစကားတွေသင်ကြားပေးတာကိုပြင်းပြင်းထန်ထန်တားဆီးထားတာပါအမေရိကမှာရွှေ့ပြောင်းအခြေချပြီးတဲ့နောက်အခုလိုကိုမိခင်ဘာသာစကားသင်ကြား권ရတဲ့အပေါ်ကျေနပ်မိကြသူကအခုလိုပြောပါတယ
် I feel so very proud because our language is so important
ကျမတို့အလွန်ဂုဏ်ယူပါတယ်ကျမတို့ဘာသာစကားဟာကိုယ်လူမှုအတိုင်းဝိုင်းအတွက်အလွန်အရေးကြီးပါတယ်။ကျမတို့ဆိုရင်ကိုယ်ဘာသာစကားကိုဖျားเจ้าတွေမှာပဲသင်ခဲ့ရတာပါ။ကရင်ဘာသာစကားကိုမသင်ကြားနိုင်အောင်နှစ်ပေါင်း60လောက်ပြိပင်ခံခဲ့ရပါတယ်။အမေရိကမင်နီဆိုတာကစိန်ပေါ်เจ้าမှာဆိုရင်ပထမဆုံးအနေနဲ့ကရင်ဘာသာစကားကိုသင်ကြားနိုင်တော့မှာကြောင့်ဒီအချိန်ဟာကျမတို့လူအဖွဲ့အစည်းအတွက်ဂုဏ်ယူစရာပါပဲ။
ကရင်ဘာသာစကားကိုစိန်ပေါ်အထက်တန်းเจ้า၄เจ้าမှာအတန်းတက်သင်ယူနိုင်မှာဖြစ်သလိုonline အတန်းတွေကိုတော့စိန်ပေါ်အထက်တန်းကျောင်းနေမီမှာရှိသူတွေအလုံးတက်ရောက်နိုင်မှာပါလေးလာစမ်းစစ်ချက်တွေအရဆိုရင်ဘာသာစကားတစ်မျိုးမကပြောသူတွေဟာစာတင်ကြားရမှာပိုထက်မြက်တယ်လို့ဆိုပါတယ်ဒါကြောင့်အခုလိုမိခင်ဘာသာစကားကိုသင်ကြားတာကနေပညာရေးဘက်မှာပိုထူးချွန်သူတွေမွေးထုတ်ပေးဖို့အထောက်အကူပြုရရောက်ဖို့လဲမျှော်လင့်နေကြပါတယ်ခင်ဗျာ
ကိုအောင်ရဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်အပြီးခုတခါတော့သိပ်ပန်တဲ့နိပညာကဏ္ဍဖြစ်ပါတယ်မြာဒီတစ်ပတ်မှာမျိုးဗီဇ DNA ဆိုတာဘာလဲဆိုတာကိုဆွေးနွေးတင်ဆက်ထားပါတယ်ဒီ DNA ပုံတူပွားမှုစတင်တဲ့နေရာအရင်းမြစ်ကိုဘာကြောင့်ရှာဖွေနေကြတာပါလဲသိပ်ပန်သူတေသနာတွေတဲ့က DNA နဲ့ပတ်သက်တဲ့အရေးကြီးတဲ့အပိုင်းဖြစ်တဲ့မျိုးဗီဇရဲ့မူလအရင်းမြစ်တွေအတွက် Mrs. P Tech တို့မှသူတေသနာလုပ်နေတဲ့ဒေါက်တာရွှေစင်ဦးကိုဒေါက်ခင်မျိုးသက်ကမေးမြန်းစူးစီးတင်ဆက်ထားပါတယ်မြာ
ပထမဦးဆုံးပေါ့နော် DNA ဆိုတာကိုအရင်ဆုံးရှင်းပြပါမယ
် DNA ဆိုတာ cell ထဲက nucleus ထဲမှာရှိတာသူကဒီ oxyribo nucleic acid ပေါ့သူ့ရဲ့ပုံစံကကြတော့ဟိုဖလေကားလေဖလေကားပုံစံရှိတယ်ဖလေကားဆိုတော့တိုင်းနှစ်ခုရှိမယ်လေကားအထစ်တွေရှိမယ်ပေါ့သူကနေရာကျတော့ကြောင်လင်လေကားပုံခွေပြီးတော့နေရာနော်သူ double helix structure လို့ပြောကြတယ်ပြီးရင်သူကသူ့ရဲ့ဒီတိုင်းနှစ်ခုဆိုရင်လေကားရဲ့တိုင်းနှစ်ခုဆိုရင်အဲ့ဒါတွေဒီသူက sugar phosphate backbone ပေါ့ပြီးတော့မှအဲ့လေကားစံတွေကိုကြတော့သူကဒီ nucleus ထဲမှာကကြတော့အဲ့ဒီ base pair တွေသူက nucleo base လို့ခေါ်အဲ့ဒါတွေနဲ့သူက၅မျိုးရှိတယ်ရှင်အခြေခံနော်ဆိုတော့ A T C G U လို့ခေါ်ကြတယ်။သူက A ဆိုရင်အမြဲတမ်းသူက A B T နဲ့ပဲတွဲတယ်။ A ကကြတော့ adenine ပေါ့။ T ကကြတော့ thymine ပေါ့။ စီရကြတော့သူစိုက်တိုဇင်းလို့ခေါ်တယ်စီဒီအမြဲတမ်းကြီးနေပဲတွေ့တယ်သူကွာနင်းလို့ခေါ်တယ်ယူဝါကြတော့တတ်တတ်ရှိနေတဲ့ယူရဆက်ပေါ့အဲ့ဒီယူဝါကြတော့ဘယ်အချိန်မှအသုံးကျလဲဆိုရင်ဒီအသက်ရှင်မှုအတွက်ပရိုတင်းထုတ်ပေးတဲ့အချိန်မှာယူဝါအသုံးကျတယ်ရှင်သူတို့ကြီးဖလဲမှာပေါ့နော်အဲ့တော့စောစောကပြောတယ်ဒီ ATCG အတွဲဟာဘယ်တော့မှမလွယ်ဘူးဘယ်တော့မှမလွယ်ဘူးဖြစ်တဲ့အတွက် DDN တွေကဆဲပွားဖို့အတွက်ခွဲတဲ့အချိန်မှာတူနဲ့တူတာတွေပဲလာကတ်တာဒါကြောင့်မလို့မူရင် DNA နဲ့တထက်သေးတူရဲ့ DNA က cell အသစ်တွေကိုပေါ့ပါလား
origin လို့ခေါ်တဲ့ဒီကဖြစ်စဉ်ရဲ့ဘာကြောင့်ဖြစ်တယ်ဆိုတာကိုရှာတာပေါ့နော်ဘာကြောင့်ကွဲတယ်ဆိုတာကိုရှာတာ
ဟုတ်ကဲ့ရှင်ဟုတ် cell nucleus ထဲမှာခုနပြောတဲ့ဒီ base pair တွေကတွဲနေတာသူက hydrogen bond နဲ့ချိန်ထားတာပေါ့ရှင်အဲ့တော့ cell ပွားဖို့အတွက်ဆိုလို့ရှိရင်ဒီ orea origin နေရာပေါင်းက 8,000 ကျော်ရှိတယ်အဲ့ဒီ DNA တွေကအဲ့ဒီခုနပြောတဲ့ ADCG အတွဲတွေပေါ့နော်အဲ့ဒီအတွဲတွေကဒီ nucleus တစ်လုံးထဲမှာဆိုလို့ရှိရင် तू က 3 billion ကျော်ရှိတယ်ဆိုတော့ 3 billion ဆိုတော့ဆီမှာအရင်များတယ်လေဆိုတော့ तू တပြိုင်တည်း cell အသစ်ဖြစ်ဖို့အတွက်ကွဲသွားဖို့ပဲဆိုရင် DNA တွေကတနေရာလည်းမဖြစ်နိုင်ဘူးနှစ်နေရာသုံးနေရာလည်းမဖြစ်နိုင်ဘူးအဲ့တော့ ORI ဘောင်းက 8,000 ကျော်ရှိတယ်အဲ့တော့ဒီ 8,000 ကျော်ကိုပေါ့နော် experimentally ရှာကြတဲ့အချိန်မှာအရန်ခက်ခဲတယ်အခုထီတော့မဖြစ်နိုင်သေးဘူးဒီ8000ကိုတပြိုင်နဲ့ပြီးတော့ကွဲတဲ့နေရာတွေကလည်းတနေရာနဲ့တနေရာစကွဲပြီးဆိုရင်သဘောတရားချင်းသူ့ရဲ့လုံဆောင်မှုချင်းကလည်းမတူပြန်ဘူးဟုတ်အဲ့တော့ဒါဟိုဟို theory ရပေါ့ရှာကြမယ်လို့စဉ်းစားကြတာပေါ့နော်အဲ့တော့ကျွန်မလည်းအဲဒါကြောင့်စဉ်းစားတာဟုတ်သူများတွေကလုံနေကြတယ်လူရှိပါတယ်ဒါပေမဲ့သူတို့က theory ရလုပ်တယ်ဆိုတာartificial intelligence ပေါ့နော်အခုရှာကြတယ်ပေါ့လောက်ကြဒါပေမဲ့ physics မပါဘူးရှင်ဟုတ်ကျမကတော့ဟုတ်ကျမရဲ့ကိုပိုင်ပေါ့နော် model ရှိပါတယ်ဟုတ်ကိုယ့်ဟာကိုရေးထားတဲ့ program တွေရှိတယ်ဒါတွေကိုဒီ AI မှာကျမထည့်ပြောသုံးတာ
AI ကိုသုံးပြီးတော့သူပြသနာလုပ်နေတာပေါ့နော
်ဟုတ်ကဲ့ရှင်အဲ့တော့ AI ကကြတော့သူဒီ artificial intelligence မှာသူရဲ့ technique တွေရှိပါတယ်ဆီကမှ तू ဟာဟုတ်တော့ဖြစ်တဲ့ technique ဒီ machine learning ပေါ့နော်အဲ့ machine learning မှာ तू ကကြတော့ဒီ neural network ဒီအုံနှောင်တွေကဒီဟို neuron cell တွေ तू ကဖြာပြီးတော့အလုပ်လုပ်တလို့မျိုးပေါ့အခုနော် ORI ကိုပြန်ကောက်ရလို့ရှင် ORI က DNA အဲ့ဒါလေးစကွဲတယ်ပြီးတော့ကျမတို့ကအချိန်ကအများကြီးမရဘူးလीတပြိုင်တည်းဒီ8000ကျော်ကွဲတဲ့အချိန်ဒီမှာဘယ်လိုကြည့်လဲဆိုတော့ ADCG အတွဲတွေပေါ့ဒီလေကားဇံလိုမျိုး base အတွဲတွေကသူတို့တွေကဘလိုတွေစုနေလဲဥပမာ ADCG CG တွားလာ CCGG တွေပဲတွားလာပေါ့နော်အဲ့အချိန်မှာကွဲတဲ့အချိန်မှာ experiment ကနေပြီးရှာထားတဲ့ data တွေရှိပါတယ်ရှင်ဒီ gene လေးကိုတစ်ဖြတ်ချင်းယူပြီးတော့သူကတိုင်းပြီးတော့ရှာတာလေအဲ့ဒီရဲ့သူ့ရဲ့ characteristic ပြောရမှာပေါ့အဲ့ဒါတွေကို data ကောက်တလို့ပေါ့နော်ပြီးတခြားစဉ်းစားရတဲ့အချက်တွေရှိတယ်သူဒါပေမဲ့နောက်တနေရာကျတော့မတူတော့ပြန်အဲ့တော့မတူတော့သူ့ကိုထည့်သွင်းစဉ်းစားရတဲ့အချက်တွေကတစ်ချက်နှစ်ချက်မကတော့ဖြစ်နိုင်ကြည်ဒီအကုန်လုံးယူထားပြီးတော့မှဒါဆိုလို့ရှိရင်ဒါလို့ထုတ်ပေးတာပေါ့နော်ဒါက machine learning ကအလုပ်လုပ်တာပေါ့အရန်ရှုပ်ထွေးတဲ့ပြဿနာတွေဆိုရင်ဒီ AI ရဲ့ technique ဖြစ်ကို machine learning ရဲ့ method ကိုသုံးတာပေါ့ကျွန်မကကြတော့အဲ့ဒီမှာမှကျွန်မတို့လုပ်နေတဲ့ physics ကဒီ calculation တွေ program တွေပေါ့ဒီပေါ်မှာ physics point of view ကိုယ့်ရဲ့ idea ကိုပါထည့်ပေါင်းပြီးတော့စဉ်းစားတာပါအရှင်မလား
လားဘာကြောင့်ဒါကိုလေ့လာတာပေါ့ဒီလိုလေ့လာခြင်းအပြင်ဘာအကျိုးရှိပါ
โอเคโอ้ဘာကြောင့်လေးလာလဲဆိုတော့ဟိုတက်ရှိအတွက် DNA ကမျိုးရိုးစင်ဆက် lesson ကမ်းဖို့ပေါ့နော်ဟိုတကယ်တမ်းဆိုလို့ရှိရင်ဒီကဘာကြီးမှာပေါ့ဖွဲ့စည်းထားတဲ့တတဝါတွေအကုန်လုံးစင်ကဲဖြစ်စင်နေအဲ့ဓာတွေအကုန်လုံးဟိုနောက်ဆုံးမှုကင်းပေါ့နော်ပင်စေ့ပညာပေါ့ဓာတွေအကုန်လုံးကဒီ DNA နဲ့မမလွတ်ကင်းပါဘူးခက်တာ DORI ပေါ့ပြဿနာဒါပေမဲ့ဒီ DNA ကမဖြစ်မနေကွဲဟုကွဲရကွဲမှသာရင်ဆဲတဲ့ကိုပါမယ်။ဒါပေမဲ့ဒီကွဲတဲ့ဖြစ်စဉ်ကလည်းအခုထိတပြိုင်တည်းပေါ့နော်။ဘယ်နာတွေကကွဲနေလဲဆိုတာကိုရှာလို့မရဘူး။ experiment ကလည်းမရှာနိုင်ဘူးဖြစ်နေတာပေါ့နော်။ဒါကြောင့်မလို့ရှာဖို့စဉ်းစားတာ။ဘာလို့လဲဆိုတော့တကယ်လို့ DORI ကိုပေါ့နော်။ရှာလို့တွေ့ပြီဆိုလို့ရှိရင်ဂျောကကုသတဲ့နေရာမှာဟိုအများကြီးအထောက်အကူဖြစ်မယ်လို့ဟိုမျှော်လင့်ပါတယ်ရှင
်။ဘယ်လိုပုံစံနဲ့အထောက်အကူပေးနိုင်လို့ထင်လဲ။
ဒီ ORI ကိုသိပြီဆိုလို့ရှိရင် ORI ကြောင့်ဘာတွေဖြစ်လဲ
origin
ပေါ့ origin တော့ဒ ဒီ split ဖြစ်တဲ့နေရာလေးပေါ့အဲ့ဒီ ori တွေကအများကြီးလေ7000ကျော်ရှိတယ
် ori ဆိုတာဒီ dna စကွဲတဲ့နေရာပေါ့
ဟုတ်ကဲ့ရှင် dna စကွဲတဲ့နေရာအဲ dna စကွဲတဲ့နေရာကိုသူရှာနေတာပေါ့နော
်ဆိုတော့ dna စကွဲတဲ့နေရာနေပြီးတော့စေပညာဘက်မှာဘယ်လိုအသုံးကျလဲ
ဟုတ်ကဲ့ဒီ dna စကွဲတဲ့နေရာဆိုဆင်မဒီဆိုတကယ်လို့မြန်ပေါ့ဟိုဥမာကန်ဆာလို့ပေါ့ကန်ဆာ cells ဒီပွားတာလေ cells ဆကွဲတဲ့နေရာဒီ split ဖြစ်တဲ့နေရာကိုပေါ့နော်တိပြီဆိုလို့ရှိရင်ဒီ origin ကိုမြန်တစ်ခုခုလုံးနိုင်ပြီဆိုလို့ရှိရင်ယောဂါဖြစ်တဲ့ cells တွေကမပွားတော့ဘူးပေါ့နော်ဒါမှမဟုတ်ရင်တချို့ယောဂါတွေက cell မပွားလို့ဖြစ်တဲ့ယောဂါတွေရှိတယ်လေဒီဟာကိုတော့ကုသနိုင်မလားပေါ့နော်အဓိကမျောလင့်တာကတော့အဲ့ဒီအချက်နှစ်ချက်ပေါ့နော
်ဒေါက်တာရွှေစင်ဦးရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြပါမယ
်။ဒေါက်ကင်မျိုးသက်စူးစီးတက်ဆက်ခဲ့တာပါ။ VOA ကထုတ်လွှင့်တဲ့ခုတနအိစာအစီအကုန်မနေ့ရှင်းနိုင်ရနေ9နာရီကြာလိုင်းထိုမီတာ20 25 32ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်။ VOA American အတန်းကထုတ်လွှင့်နေတဲ့အစီအစဉ်ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့မိမိတို့ဒေတာတွင်ဖြစ်ပျက်နေတဲ့သတင်းထူးတွေကိုပေးပို့လိုရဆိုရင်ကျွန်တော်တို့ကိုစာရေးလို့ရမယ့် email လိပ်စာ bamisfbo@boanews.com ဖြစ်ပါတယ်။အခုတော့သတင်းအချင်းချက်ကိုကိုစော်မိုးကျော်ကပြောပြပေးပါအောင်ခင်ဗျာ
။မြန်မာအာဏာသိမ်းစစ်ကောင်စီအပေါ်နိုင်ငံတကာရဲ့ငွေကြေးဆန်ရပိတ်ဆို့အရေးယူမှုအစီအစဉ်အရစင်ကာပူနိုင်ငံက United Overseas Bank UOB ကမနေ့ကတောက်ကြနေကစတင်ပြီးမြန်မာနိုင်ငံကဗန်တွေနဲ့အဆက်အသွယ်ဖြတ်တောက်လိုက်ပါတယ်မြန်မာဘဏ်အကောင့်တွေကနေလာတဲ့ငွေသွင်းငွေထုတ်အားလုံးကိုထိချုပ်ကန့်သတ်လိုက်မှာဖြစ်ပြီး Visa Card Master Card စတဲ့ဘဏ်ကပြားအသုံးပြုမှုဆိုင်ရာငွေသွင်းငွေထုတ်လုပ်ငန်းအားလုံးကိုလည်းထိချုပ်ကန့်သတ်လိုက်မှာဖြစ်ပါတယ်ဒီလှုပ်ဆောင်မှုဟာကမ္ဘာအတိုင်းဝိုင်းကနေမြန်မာအာဏာသိမ်းစစ်ကောင်စီပေါ်ပိတ်ဆို့အရေးယူမှုတွေတိုးမြှင့်လှုပ်ဆောင်လာနေတာဖြစ်ပါတယ်ဒီ UOB ဘဏ်ဟာမြန်မာနိုင်ငံကဘဏ်တွေနဲ့ချိတ်ဆက်လှုပ်ဆောင်နေတဲ့ဘဏ်တစ်ခုလည်းဖြစ်ပါတယ်။ကေယားစနစ်မျှတမှုမရှိတာဟာဆင်းရဲတဲ့နိုင်ငံတွေကတန်းနဲ့ချီတဲ့ကလေးငယ်တွေစားမဲ့အစားအစာနဲ့တောက်ရည်တွေကိုလူခံနေရတဲ့သဘောဖြစ်နေတာကြောင့်သဘာဝပတ်ဝန်းကျင်ထိန်းသိမ်းပြီးကေယားစနစ်မျှတအောင်လုပ်ကြဖို့မြန်မာကက်သလစ်ကာဒီနယ်ယဟန်အမတ်ချားလ်စ်မောင်ဘူကစက်တင်ဘာလ1ရက်နေ့မှာတောင်းဆိုလိုက်ပါတယ်။ရှေးလာတဲ့ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကကမ္ဘာတဝန်းကက်သလစ်ဘုရားကျောင်းတွေကိုဒုတိယအကြိမ်မြောက်ပေးဖို့မဲ့လူသားအလုံးနေထိုင်ရာဘုံအိမ်ဖြစ်တဲ့ကမ္ဘာမြေကိုစောင့်ရှောက်ဖို့တိုက်တွန်းချက်မထုတ်ပြန်မီမှာမြန်မာနိုင်ငံကကက်သလစ်ဘုန်းတော်ကြီးကာဒီနယ်ဘူကအခုလိုနှိုးဆော်တိုက်တွန်းတာဖြစ်ပါတယ်။ထိုင်းနိုင်ငံအနောက်ဘက်ခြမ်းမြန်မာနိုင်ငံနယ်စပ်တစ်လျှောက်မှာရှိတဲ့မဲဟောင်ဆောင်ထက်ကန်ချနာဘူရီရတ်ချ်ဘူရီခရိုင်တွေအတွင်းယာယီခိုးလုံနေတဲ့ဒုက္ခသည်တွေအရေးကင်တွယ်ဖြေရှင်းမှုနီလန်းအစ်စ်တွေရှာဖွေနိုင်အောင်လွတ်တော်မှာဒုက္ခသည်များဆန်ရာကော်မတီခွဲတစ်ခုကိုဖွဲ့စည်းတည်ထောင်ဖို့ရှေ့သို့ချီပါတီ Move Forward ပါတီနဲ့တရားမျှတရေးပါတီ Fair ပါတီတို့ကလွတ်တော်မှာတင်ပြတောင်းဆိုလိုက်ပါတယ်ဒီကိစ္စကိုလွတ်တော်မှာဆွေးနွေးဖို့ပါတီနှစ်ရက်လုံးကဩဂုတ်လ31ရက်နေ့မှာတင်ပြခဲ့ပါတယ်တောင်တရုတ်ပင်လယ်ပြင်တွင်တရုတ်ရဲ့ချင်းချောင်းမှုတွေမြင့်တက်လာနေချိန်မှာပဲအမေရိကန်အင်ဒိုနီးရှားနဲ့အခြားနိုင်ငံ၅နိုင်ငံပါဝင်တဲ့ Super Garuda Shield လို့အမည်ပေးထားတဲ့စစ်စင်ရေးလေ့ကျင့်မှုကိုအင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့နေ့ကစတင်ပြုလုပ်ခဲ့ပါတယ
်။ကျေးဇူးပါသတင်းချင်းချက်ကိုကိုစောမိုးကျော်ကပြောပြခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်မှုကကိုရဲမွန်ဖြစ်ပြီးတော့အတန်ပိုင်းရုတ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubey Altayev တို့ဖြစ်ပါတယ်။ဒီကနေ့မနေ့စီစဉ်တွေကိုရေဒီယိုပြင် VOA website YouTube Facebook စာမျက်နှာတွေကနေကြည့်ရှုအားပေးနားဆင်ကြတဲ့ပရိသတ်အားလုံးကိုကျေးဇူးတင်ပါတယ် VOA American တန်ကထုတ်လွှင့်နေတဲ့အစီအစဉ်ပတ်သက်လို့ဝေဖန်အကြံပြုကြဖို့လည်းဖိတ်ခေါ်ပါတယ်အခုတော့စနေမနေ့ခင်းအစီအစဉ်တွေကိုဒီမှာပဲရှင်းလင်းပြုပါခင်ဗျာသောတာရှင်နေတဲ့တကမြန်မာပြည်သူပြည်သားအားလုံးလုံခြုံပြီးအဆင်ပြေတဲ့နေ့ဖြစ်ပါဖြစ်နိုင်ကြပါစေ VOA ကိုအားပေးကြည့်ရှုတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကငြိမ်းချမ်းပါခင်ဗျာ
This program has come to you from the Voice of America, Washington.